Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနှင့်ပြည့်စုံတဲ့နေ့သစ်ဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်ဇွန်လ10ရက်ဇာတာပတိနေ့မနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ3240 4850တို့ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်းလိုက်ပါဒီမနက်မှာထူးခြားတဲ့တဲ့နေကတော့ FBI ကပြုတ်လုနေတဲ့ရုရှားဆိုင်နဲ့စုံစမ်းစစ်ဆေးမှုတွေအတွက်သမ္မတထရန့်ကသူ့ကိုဖိကားပေးခဲ့တယ်လို့ James Comey ကပြောပါတယ်။အီရန်မှာမနေ့ကဖြစ်သွားခဲ့တဲ့ပောက်ကွဲမှုတွေကို Saudi Arabia ကပြုတ်လုခဲ့ကြောင်းအီရန်ကဆွဆွဲပါတယ်။ကနေဒါကမြန်မာနိုင်ငံကိုဒေါ်လာ8တန်းကျော်အကူအညီပေးမယ်လို့ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံပြီးကနေဒါဝန်ကြီးချုပ်ကကြေညာလိုက်ပါတယ်။ဒီလိုထူးခြားတဲ့တဲ့နေကိုကိုကျော်အောင်လင်းနဲ့အတူတင်ပြပေးသွားမှာဟဲ
့။ဟုတ်ကဲ့ပါခင်ဗျာ။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်နဲ့လူသားချင်းစာနာစာနာမှုအကူအညီတွေကိုပေးအပ်သွားမယ်လို့ကနေဒါဝန်ကြီးချုပ်ကဒေါ်ဆန်းစုကြည်နဲ့ခီးစဉ်အတွင်းမှာပြောကြားလိုက်ပါတယ်
။ကျွန်တော်ဒီမှာရတဲ့လောက်လူဦးရေတော့မနေ့ည၈နာရီမှနောက်ဆုံးထားပြီးတော့ပေးရပါတယ်။ကျွန်တော်အခုလက်ရှိမှာတော့ကျမတို့မနေ့ကလိုက်မယ်လို့ရထားတဲ့စီရင်တဲ့လူတွေဒီကိုဘယ်ချိန်ရောက်လာမလဲ
။ကနေဒါကိုရောက်ရှိနေတဲ့ဒေါ်ဆန်းစုကြည်ကိုဒီမြန်မာမိသားစုတွေကတွားရောက်တွေ့ဆုံစင်မှာဘလို့အကြောင်းအရာတွေဆွေးနွေးကြသလဲဆိုတာတွေကိုပါတစ်ဆက်တည်းတင်ပြသွားဖို့ရှိပါတယ်။ဒါအပြင်တနင်္သာရီတိုင်းအတွင်းပျောက်ဆုံးနေတဲ့လေရင်နဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေတွေနဲ့တခါဒီကချင်ပြည်နယ်မှာဒီစစ်တပ်ကနေပြီးတော့ထွက်ခွာပေးဖို့အမိန့်ထုတ်ထားတဲ့နောက်ပိုင်းဘာတွေဆက်ဖြစ်နေတယ်လဲဆိုတာတွေကိုပါတင်ပြပေးဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကိုကျော်အောင်လင်းတို့ပြောပြပေးပါဦးခင်ဗျာ
သမရပါဝင်အစိုးရအဖွဲ့အတွင်းလက်ရှိတာဝန်ထမ်းဆောင်နေသူတွေရောအရင်ကတာဝန်ထမ်းဆောင်ခဲ့သူတွေအပေါ်ပြစ်လုနေတဲ့စုံစမ်းစစ်ဆေးမှုတွေအတွက်သူ့အပေါ်တစ္ဆာခံဖို့အင်ပီရိုမှာတွေ့ဆုံစဉ်သမရထရမ့်ကသူ့ကိုတောင်းဆိုခဲ့တဲ့အကြောင်းဒီကနေ့ကြာသပတေးနေ့အထက်လွတ်တော်ထောက်လှမ်းရေးကော်မတီမှာထွက်ဆိုတဲ့အခါ FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရိုအကြီးအကဲဟောင်း James Comey ကထွက်ဆိုဖို့ရှိနေပါတယ် James Comey ထွက်ဆိုမဲ့စာမျက်နှာ9မျက်နှာပါမိတူကိုကော်မတီကဗုဒ္ဓဟူးနေ့မှာထုတ်ပြန်လိုက်တာဖြစ်ပါတယ် Comey နဲ့ရုရှားနဲ့ပတ်သက်နေတဲ့စုံစမ်းစစ်ဆေးမှုတွေကိစ္စနဲ့ပတ်သက်လို့အထက်လွှတ်တော်ကော်မတီရဲ့မေးမြန်းချက်တွေကိုအမျိုးသားထောက်လှမ်းရေးဌာနညွှန်ကြားရေးမှူးနဲ့တခြားထိပ်တန်းထောက်လှမ်းရေးအရာရှိတွေကထွက်ဆိုဖို့ညှင်းဆိုခဲ့ပြီးမကြာခင်နှစ်ပိုင်းအတွင်းမှာပဲအခုလိုထုတ်ပြန်လိုက်တာဖြစ်ပါတယ်။ FBI ရဲ့စုံစမ်းစစ်ဆေးမှုတွေကိုသမ္မတရဲ့ဩဇာသုံးဆွတ်ဖက်ခဲ့တဲ့ကိစ္စအပါအဝင်သမ္မတထရမ့်နဲ့သူ၅ကြိမ်တွေ့ဆုံခဲ့တဲ့အထက်ပြောဆိုဆွေးနွေးခဲ့တဲ့အကြောင်းအရာတွေကို James Comey ကသူထွက်ဆိုမဲ့အထက်ပုံမှန်လင်းလင်းရေးသားဖော်ပြထားပါတယ်။သူအနေနဲ့တစ္ဆာရှိမှုကိုလွတ်လာတယ်တစ္ဆာရှိဖို့လည်းမျှော်လင့်တယ်လို့သမရထွန်းကသူ့ကိုပြောခဲ့တဲ့အကြောင်းဒါပေမဲ့သမရရဲ့အဲ့ဒီလိုပြောဆိုမှုကိုသူ့အနေနဲ့မျက်နှာအမူအရာအပြောင်းလဲမရှိဘဲမတုံမလုံနေခဲ့တဲ့အကြောင်းအဲ့ဒီလိုနေရထိုင်ရခက်ခဲလာတဲ့မိနစ်ပိုင်းအတွင်းသူတို့နှစ်ဦးစလုံးစကားမပြောဘဲတယောက်မျက်နှာတယောက်ကြည့်နေခဲ့ကြတဲ့အကြောင်းကိုလည်းကိုမီကဒီကနေ့ထွက်ဆိုမဲ့အကြောင်းအရာတွေထဲမှာထည့်သွင်းဖော်ပြထားပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြည်ထောင်စုအစိုးရရှိနေဟောင်းခရစ္စတိုဖာရေးကိုအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးဘျူရို FBI ညွှန်ကြားမှုအဖြစ်ခန့်အပ်ရေးအမည်တင်သွင်းဖို့မနေ့တုန်းကရွေးချယ်လိုက်ပါတယ်။ခရစ္စတိုဖာရေးဟာကျင့်ဝတ်သိက္ခာကောင်းမွန်ပြီးတော့နိုင်ငံရေးပါတီနှစ်ရလုံးရဲ့ထောက်ခံမှုတွေရနိုင်တဲ့အတွက်အခုလိုမျိုးရွေးချယ်တာဖြစ်တယ်လို့အိမ်မီရောပြောခွင့်ရအမျိုးသမီးဆာရာဟတ်ဘီဆန်ဒါစ်ကဆိုပါတယ်။ခရစ္စတိုဖာရေးကိုသမ္မတကရွေးချယ်တာဟာမှန်ကန်တဲ့ရွေးချယ်မှုဖြစ်တယ်လို့သူထင်တဲ့အကြောင်းနဲ့သမ္မတကသူ့ကိုတကယ်ပဲသဘောကျနေတာလို့လည်းအိမ်မီရောပြောခွင့်ရကဆိုပါတယ်။FBI ညွှန်ကြားမှုအသစ်ဖြစ်ခန့်အပ်ဖို့ရထားမဲ့ Ray ဟာသမ္မတဟောင်း George W. Bush လက်ထက်2003ခုနှစ်ကနေ2005ခုနှစ်အထိတရားရေးဝန်ကြီးဌာနရဲ့ပြည်မှုဆိုင်ရာဌာနအကြီးအကဲဖြစ်တာဝန်ယူခဲ့သူလည်းဖြစ်ပါတယ်။သမ္မတရဲ့အမည်တင်သွင်းမှုကိုလွှတ်တော်ကအတည်ပြုခဲ့ရင် Ray ဟာသမ္မတ Trump ယာရုကနေဖယ်ရှားခဲ့တဲ့ James Comey နေရာမှာအစားထိုးမှာဖြစ်ပါတယ်။အခုလိုသမ္မတရဲ့ကြီးညာချက်ထွက်ပေါ်လာပြီးတော့နောက်တရက်အကြာဖြစ်တဲ့ဒီကနေ့မှာရုရှားကအမေရိကန်ရွေးကောက်ပွဲတုန်းကဝင်ရောက်ဆွတ်ဖက်မှုနဲ့ပတ်သက်ပြီး James Comey ဟာထောက်လှမ်းရေးဆိုင်ရာအထက်လွှတ်တော်ကော်မတီရှေ့မှောက်မှာစစ်ဆေးခံမှာရှိပါတယ်
။အီရန်နိုင်ငံရဲ့အထင်ကရနေရာတစ်ခုမှာဗုဒ္ဓဟူးနေ့ကဖြစ်သွားခဲ့တဲ့ပောက်ကွဲမှုနှစ်ခုကို Saudi Arabia နိုင်ငံကပြုလုပ်ခဲ့ခြင်းဖြစ်ကြောင်းအီရန်ထောက်လှမ်းရေးအဆောင်တပ်ကအဖြစ်တင်ပြောကြားလိုက်ပါတယ်။ဒီတိုက်ခိုက်မှုဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အကြမ်းဖက်ဝါဒကိုထောက်ခံအားပေးပြီးနောက်ပြန်ဆွဲနေတဲ့ Saudi ခေါင်းဆောင်တွေတွေ့ဆုံအပြီးသတင်းတပတ်အကြာမှာဖြစ်သွားခဲ့ခြင်းဖြစ်ကြောင်းဒီတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့တယ်လို့ IS Islamic စစ်သွေးကြွတွေကပြောဆိုခဲ့တာကိုကြီးကြီးအဖင်ဒီလူမဆန်တဲ့တိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့တယ်ဆိုတာသက်သေပြလိုက်တာဖြစ်ကြောင်းအီရန်တော်လှန်ရေးအဆောင်တပ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်လူ12ယောက်သေဆုံးပြီး42ဦးဒဏ်ရာရခဲ့တဲ့ပ Parliament နဲ့ကွယ်လွန်သူခေါင်းဆောင်အယာတိုလာရူဟိုလာခိုမီနီဂူဘိမန်တို့ကိုပြစ်မှတ်ထားတိုက်ခိုက်မှုအတွေ့တန်တရားရှိသူ၅ဦးကိုဖမ်းဆီးထားပြီးဖြစ်ကြောင်းတဟီရမ်မြို့ရဲချုပ်ဟူစိန်ဆာဂျေဒီနီယာပြောတာကိုကိုကာပီအီရန်သတင်းမီဒီယာတွေမှာဖော်ပြပါတယ်ဒီတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့ခြင်းဖြစ်ကြောင်း IS ဖွဲ့ကချက်ချင်းဝန်ခံပြောဆိုခဲ့ပါတယ်ရှီယက်မွတ်စလင်ဘာသာဝင်အများစုနေထိုင်တဲ့အီရန်နိုင်ငံအတွင်းတိုက်ခိုက်မှုပြုလုပ်ခဲ့တဲ့အကြောင်းဆွန်နီမွတ်စလင်အဖွဲ့ကအခုလိုပြောလိုက်တာဟာဒါပထမဆုံးအကြိမ်ဖြစ်ပါတယ
်ဗြိတိန်နိုင်ငံရဲ့ထွေထွေရွေးကောက်ပွဲကိုဒီကနေ့ကျင်းပပါလိမ့်မယ်ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကအခုလိုရွေးကောက်ပွဲကိုဆော့ပြီးတော့ကျင်းပဖို့လွန်ခဲ့တဲ့ဧပြီလတုန်းကကြေညာခဲ့တာပါအခုရွေးကောက်ပွဲဟာပုံမှန်ထက်အချိန်သုံးနှစ်စောပြီးတော့ကျင်းပတာလည်းဖြစ်ပါတယ်အကျိန်နယ်ဖြစ်မယ်လို့ယူဆနေကြတဲ့အခုရွေးကောက်ပွဲအတွက် Conservative Party နဲ့ Labour Party နှစ်ခုလုံးကမိတုံးကပဲနောက်ဆုံးမဲဆွယ်မှုအဖြစ်လှုပ်ရှားခဲ့ကြပါတယ်လက်ရှိဝန်ကြီးချုပ် Theresa May ကောင်းဆောင်တဲ့ Conservative Party ကမဲဆွယ်စည်းရုံးမှုအစပိုင်းမှာလူထုထောက်ခံမှုတွေရရှိနေခဲ့ပြီးတော့ဒီကနေ့ရွေးကောက်ပွဲမှာသူ့ပါတီသာအနိုင်ရခဲ့ရင် EU ဥရောပသမဂ္ဂကနေ Britain ခွဲထွက်ရေးမှာသူဟာပို့ပြီးတော့ခိုင်ခိုင်မာမာဆေးဆက်ညှိနှိုင်းနိုင်လိမ့်မယ်အနေထားကိုသူရောက်ရှိသွားနိုင်ပါတယ်အတိုက်ခံ Labour Party ကနောက်ကခက်ခွာခွာနေထားကနေလိုက်လာနေပေမဲ့လည်းဒီပါတီခေါင်းဆောင် Jeremy Corbyn ကတော့အမေရိကန်မှာ Donald Trump နိုင်ခဲ့တယ်လို့မျိုးသူ့အနေနဲ့မမျှော်လင့်မဲ့နိုင်ရနိုင်နိုင်မယ်လို့တွတ်ထားတာပါဒီကနေ့ရွေးကောက်ပွဲဟာလွတ်တော်နဲ့အထက်လွတ်တော်အမတ်နေရာပေါင်း650အတွက်ရွေးချယ်မှာဖြစ်ပြီးတော့အစိုးရအဖွဲ့နိုင်မှုနိုင်ငံရေးပါတီအနေနဲ့အမတ်နေရာ326နေရာအနိုင်ရဖို့လိုပါတယ်လန်ဒန်မှာစနေနေ့ကဖြစ်ပွားခဲ့တဲ့ကြမ်းဖက်မှုနဲ့လွန်ခဲ့တဲ့စနေရက်ကမန်ချက်စတာမှာဖြစ်ခဲ့တဲ့ကြမ်းဖက်မှုတွေကြောင့်ရွေးကောက်ပွဲမဲဆွယ်မှုမှာအနောက်ရှက်တွေဖြစ်စေခဲ့ပါတယ်။ဝန်ကြီးချုပ်မေကတော့လုံခြုံရေးအတွက်ဦးစားပေးမယ်လို့အင်္ဂါနေ့ကသတိပေးခဲ့ပါတယ်။လူခွင့်ဆိုင်ရာဥပဒေတွေကိုလည်းပြောင်းသင်ရင်ပြောင်းမယ်လို့ဝန်ကြီးချုပ်မေကဆိုပါတယ်။အခုလိုပြောဆိုမှုကိုတိုက်ခံ Labour Party ခေါင်းဆောင် Jeremy Corbyn ကတော့အပြစ်တင်ရှုံချထားပါတယ်။
UAE ဘရီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင်
အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတွက်ကနေဒါနိုင်ငံကဒေါ်လာ10,000,000ကျော်ထောက်ပံ့ပေးမယ့်အစီအစဉ်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့မနေ့ဇွန်လ9ရက်နေ့ကကနေဒါနိုင်ငံအော်တာဝါမြို့မှာကနေဒါဝန်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံပြီးကနေဒါဝန်ကြီးချုပ်ဂျက်စင်ထရူဒိုကကြေညာခဲ့ပါတယ်ဒီထောက်ပံ့ငွေဟာလူအခွင့်အရေးကိုကာဝယ်ဆောင်ရှောက်ဖို့ငြိမ်းချမ်းရေးတည်ဆောက်မှုကိုထောက်ခံအားပေးဖို့နဲ့ငြိမ်းချမ်းရေးဆွေးနွေးပွဲမှာအမျိုးသမီးတွေပါဝင်ရေးကိုထောက်ခံအားပေးဖို့အတွက်အသုံးပြုမှာဖြစ်ပါတယ်ဒီအကူအညီတွေထဲမှာဒုက္ခရောက်နေတဲ့သူတွေကိုကယ်ဆယ်ရေးအတွက်အရေးပေါ်စာနာရေးခါအထောက်အကူပေးရေးခိုကိုးစရာနဲ့ကျမရေးပြုစုဆောင်ရှောက်ရေးတို့လည်းပါဝင်ပါတယ်ဒေါက်ဆန်းစုကြည်ဟာကနေဒါဝန်ကြီးချုပ်အပြင်ကနေဒါဘီရင်ကန်ချုပ်လွှတ်တော်ခေါင်းဆောင်အနေနဲ့ပုတ်ထူးနေအစောပိုင်းကတွေ့ဆုံခဲ့တယ်လို့ပဲညနေပိုင်းအခုကျွန်တော်တို့အတန်းလွင့်တဲ့အချိန်မှာတော့မြန်မာမိသားစုအတိုင်းအဝိုင်းနဲ့တွေ့ဆုံနေပါတယ်ခင်ဗျာ
တရင်လာဤတိုင်းမြိတ်မြို့ကနေပြီးတော့ရန်ကုန်ကိုဥတီပြန်တန်းခဲ့တဲ့တက်မတော်ပိုင်း Y8 လေရင်တစည်းပြက်ကြပျောက်ဆုံးနေစေဖြစ်ပြီးတော့အဲ့လေရင်ပေါ်မှာစစ်ဖက်အရာရှိကြီးတွေလိုက်ပါခဲ့တယ်လို့တက်မတော်ကသတင်းထုတ်ပြန်ပါတယ်အဲ့ဒီလေရင်ဟာဇွန်လ9ရက်ပုထုနေ့တုန်းကမြိတ်မြို့ကနေပြီးတော့ရန်ကုန်ကိုဥတီပြန်တန်းနေပြီးတော့အမြင့်ပေ 18,000 လောက်ပြန်တန်းနေချိန်မွန်းလွဲတနအီခွဲကျော်လောက်မှာတဝယ်မြို့ရဲ့အနောက်တောင်ဘက်43မိုင်ကွာလောင်းလုံမြို့နယ်အတွင်းတဝယ်လေးစိတ်နဲ့ဆက်သွယ်မှုတွေပြတ်တောက်သွားခဲ့တယ်လို့တက်မတော်ကာကွယ်ရေးဦးစည်းချုပ်ယုံကသတင်းထုတ်ပြန်ပါတယ်။လေရင်ပျောက်ဆုံးသွားပြီးတဲ့နောက်ပိုင်းပို့တဖူးနေမွန်းလွဲ2နာရီကဆက်လို့လေရင်ပြန်တန်းရန်လမ်းကြောင်းတစ်လျှောက်မှာတက်မတော်မြေပြင်တပ်တွေရောရေတပ်စစ်တင်မော6စီးအပြင်လေတပ်စစ်ဒီလေရင်စစ်လေရင်3စီးနဲ့ပါရှာပွေကတင်မှုတွေကိုစတင်လှုပ်ဆောင်နေတယ်လို့လည်းတက်မတော်ဘက်ကသတင်းထုတ်ပြန်ပါတယ်။
ကမ္ဘာကြီးရဲ့ကိစ္စရပ်တွေမှာတရုတ်နိုင်ငံရဲ့အခက်အခဲကြီးထွားလာနေတာကြောင့်ပါကစ္စတန်ဂျဘူတီနဲ့တခြားဒေသတွေမှာတရုတ်အစိုးရကရေတပ်အခြေစိုက်စခန်းတွေတိုးချဲ့တည်ဆောက်လာနေတယ်လို့အမေရိကန်စစ်ဌာနချုပ်ပင်တဂွန်ကအင်္ဂါနေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ် တရုတ်ပြည်မှာကြီးနဲ့ဝေးလံတဲ့နေရာတွေမှာရောက်နေတဲ့တရုတ်တပ်ဖွဲ့ဝင်တွေကိုလိုအပ်တဲ့ထောက်ပံ့မှုတွေပေးနိုင်ရေးကြိုတင်လှုပ်ဆောင်ချက်အဖြစ်နဲ့ပြည်ပနိုင်ငံတွေကစစ်ကမ်းတွေမှာရစ်တပ်အခြေစိုက်စခန်းတွေတိုးချဲ့တည်ဆောက်လာနေခြင်းဖြစ်ကြောင်းတရုတ်စစ်တပ်တည်ဆောက်မှုလို့ခေါ်တဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြထားပါတယ်။နိုင်ငံတကာမှာတရုတ်နိုင်ငံရဲ့အကျိုးစီးပွားတွေတိုးမြင့်လာနေတာကြောင့်တရုတ်နိုင်ငံသားတွေရင်းနှီးမြှုပ်နှံမှုတွေနဲ့ရေချောင်းသွားလာရေးမှာအရေးပါတဲ့ဆက်သွယ်လမ်းကြောင်းတွေကိုအကာအကွယ်ပေးနိုင်ဖို့အတွက်တရုတ်ရစ်တပ်ကဝေးလံခေါင်းဖျားတဲ့တပ်တွေမှာစခန်းတွေကိုတိုးချဲ့တည်ဆောက်လာနေခြင်းဖြစ်ကြောင်းအစီရင်ခံစာမှာဖော်ပြပါတယ်။
အမည်မဖော်လိုသူတထေးတူကအမေရိကန်မှာနာမည်ကြီးဖြစ်တဲ့ MIT လို့ခေါ်တဲ့ Massachusetts စက်မှုတက္ကသိုလ်အတွက်အမေရိကန်ဒေါ်လာသန်း140လှူဒန်းမယ်လို့ပြောလိုက်ပါတယ်လှူဒန်းငွေကို MIT တက္ကသိုလ်ရဲ့ပညာရေးနဲ့သုတေသနဌာနလုပ်ငန်းတွေမှာသုံးစွဲဖို့ရွယ်တယ်လို့လည်း MIT ကကြေညာပါတယ် MIT ကျောင်းသားဟောင်းတူရဲ့လှူဒန်းမှုကကမ္ဘာမှာကြုံတွေ့နေရတဲ့အရေးပေါ်အကဲဆတ်မှုတွေကိုဖြေရှင်းရမှာတတိရှိရှိနဲ့စွန့်စားတဲ့တွေးခေါ်တွေပေါ်ပေါက်လာရေးအတွက်ရင်းနှီးမြှုပ်နှံမှုတွေပေါ်ပေါက်လာရေးအပြင်ဒီ MIT ကျောင်းသူကျောင်းသားဆရာမတွေနဲ့ကျောင်းဝင်အားကစားလုပ်ငန်းတွေမှာအသုံးပြုဖို့ဖြစ်လာပါလိမ့်မယ် Direct from Washington The Voice
of America The VOA ကြာသပတေးနေ့မနေ့ခင်းဒေတိုင်းအောင်နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုင်းနဲ့ကိုကျောင်းဝင်တို့ကပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com Internet ဆာမျက်နှာကရောကျွန်တော်တို့ရဲ့ VOA Facebook ဆာမျက်နှာကပါဓာတ်ရိုက်live ထုတ်လွှင့်ပေးနေတာမျိုးနားဆင်နိုင်ပါတယ်ခင်ဗျာအခုအစားလို့မြန်မာပြည်နဲ့ဆိုင်တဲ့သတင်းတွေအရင်ဆုံးစတိုက်တင်ဆက်သွားပါမယ်မြန်မာနိုင်ငံရဲ့ညဉ့်ညံရေးဖြစ်စဉ်နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတွက်ကနေဒါနိုင်ငံကဒေါ်လာ8တန်းကျော်ထောက်ပံ့မဲ့အစီအစဉ်ကိုနိုင်ငံတော်အတိုင်ပင်ခံဘုတ်ကိုဒေါ်ဆန်းစုကြည်နဲ့မနေ့ဇွန်လ9ရက်နေ့ကတွေ့ဆုံအပြီးမှာကနေဒါဝန်ကြီးချုပ် Justin Trudeau ကကြေညာလိုက်ပါတယ်အော်တိုဝါမြို့ကို3ရက်ကြာရောက်ရှိနေတဲ့ဒေါ်ဆန်းစုကြည်ဟာကနေဒါဝန်ကြီးချုပ်အပြင်ကနေဒါဘီရင်ကန်ချုပ်နဲ့ရောဒီလွှတ်တော်ခေါင်းဆောင်တွေမြန်မာမိသားစုအတိုင်းဝိုင်းနဲ့ပါတွေ့ဆုံမှာဖြစ်ပါတယ်မိုင်းအင်ဂျင်နိုင်ကအပြည့်စုံပြောပြပေးပါမှာပါခင်ဗျာ
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့9ရက်ကြာကနေဒါချစ်ကြည်ရေးခီးစဉ်အတွင်းအော်တဝါမြို့တော်ကို3ရက်ကြာရောက်ရှိစဉ်မှာကနေဒါဝန်ကြီးချုပ် Justin Trudeau နဲ့ဗုဒ္ဓဟူးနေ့ညနေ4နာရီကကနေဒါလွှတ်တော်မှရှိတဲ့ဝန်ကြီးချုပ်ရုံးမှာတွေ့ဆုံခဲ့တာပါအခုလိုတွေ့ဆုံစဉ်မနေ့မနက်ပိုင်းကဒဝဲမြို့နဲ့43မိုင်အကွာမှာမြန်မာစစ်လေရင်ပြတ်ကြားခဲ့တဲ့အတွက်တည်ဆုံခဲ့တဲ့တပ်မတော်သားတွေနဲ့မိသားစုဝင်တွေအတွက်ဝမ်းနည်းကြေကွဲမိကြောင်းဝန်ကြီးချုပ် Trudeau ကပြောကြားခဲ့ပါတယ်ဒါအပြင်ခေါင်းဆောင်ကြီးနှစ်ဦးတို့ဟာဒီမိုကရေစီဖော်ဆောင်မှုနဲ့ပတ်သက်ပြီးဆွေးနွေးခဲ့တယ်လို့လက်ရှိမြန်မာနိုင်ငံမှာဆက်လက်ဖော်ဆောင်နေတဲ့ပြုပြင်ပြောင်းလဲမှုတွေကိုကနေဒါရဲ့ထောက်ခံမှုအကြောင်းကိုပါဆွေးနွေးခဲ့ကြပါတယ်။ကနေဒါဝန်ကြီးချုပ်ရဲ့ကြေညာချက်မှာမြန်မာနိုင်ငံအနေနဲ့လူ့အခွင့်အရေးကိုကာကွယ်စောင့်ရှောက်ကြိုးပမ်းမှုတွေကိုရှေ့တိုးလှုပ်ဆောင်ဖို့တိုက်တွန်းခဲ့ပြီးအထူးသဖြင့်အမျိုးသမီးတွေလူငယ်တွေကိုလေးစားလိုက်နာပြီးတိုင်းရင်းသားတွေနဲ့ရိုဟင်ဂျာတွေအပါအဝင်ဘာသာရေးလူနည်းစုတွေကိုအကာအကွယ်ပေးဖို့ပေါ်ပြထားပါတယ်အခုလိုကနေဒါဝန်ကြီးချုပ်ကတိုက်တွန်းလိုက်တာ ਨੇ ပတ်သက်လို့ကနေဒါမြန်မာ network ကတင်တီစောစောကနေအခုလိုပြောပါတယ်
ကျွန်တော်တို့ကနေဒါနိုင်ငံရဲ့အဓိကအထူးစက်ကတခြားနိုင်ငံတွေနဲ့ပိုပြီးတော့ multi culture ပေါ့နော် diversity ဖြစ်တယ်ကျွန်တော်တို့ဒီမှာကလူမျိုးပေါင်းစုံနေပေါ့နော်အထူးသဖြင့်ကျွန်တော်တို့ဒီ refugees တွေပါလေတော်တော်များများများတဲ့ခါမှာဒီမှာက muslim အင်အားစုတွေနောက်ပြီးတော့ဒီမှာကအဲ့လိုမျိုးပေါ့နော် refugee အင်အားစုတွေအထူးသဖြင့်ဒီလိုမျိုး rolling chair လို့ခေါ်မဲ့အင်အားစုတွေကအများကြီးရှိတယ်ပေါ့နော်ဆိုတဲ့ခါမှာသူတို့တွေကဒီမှာအခြေစိုက်ထားတာတွေလည်းရှိတယ်ပေါ့နော်ဆိုတဲ့ခါမှာသူတို့ရဲ့ထုတ်ဖော်မှုတွေချစ်တဲ့မှုတွေကဒီမှာတခြားနိုင်ငံတွေနဲ့ဆိုင်ပို့ပြီးတော့အားကောင်းတဲ့သဘောမျိုးကိုကျွန်တော်တို့တွေ့ရတယ်လीဆိုတော့အဲ့ဒီအရာတွေကဒီ local MP တွေကတစ်ဆင့်ပေါ့နော်အဲ့လိုမျိုးအဆင့်ဆင့်သွားပြီးတော့ပါလီမန်ထဲမှာလည်းဒီအရာတွေပေါ်မှာသူတို့တွေလည်းကတွန်းအားပေးတဲ့သဘောမျိုးရှိတယ်လို့ကျွန်တော်ကအဲ့ဒါကိုမြင်ပါတယ
်အခုလိုဒေါက်ဆန်းစုကြည်နဲ့တွေ့ဆုံပြီးဝင်ကြီးချုပ်ထူထူကလူသားချင်းစာနာမှုအထောက်အကူပေးဖို့နဲ့မြန်မာနိုင်ငံမှာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုရှေ့တိုးဆောင်ရွက်နိုင်ဖို့ကနေဒါနိုင်ငံကဒေါ်လာ 8.8 တန်းပေးမယ်လို့ကြေညာခဲ့ပါတယ်ဒီထောက်ပံ့ငွေတွေဟာလူ့အခွင့်အရေးကိုကာကွယ်စောင့်ရှောက်ဖို့ငြိမ်းချမ်းရေးတည်ဆောက်မှုကိုထောက်ခံအားပေးဖို့နဲ့ငြိမ်းချမ်းရေးဆွေးနွေးပွဲမှာအမျိုးသမီးတွေပါဝင်ရေးကိုထောက်ခံအားပေးဖို့အတွက်အသုံးပြုမှာဖြစ်ပါတယ်ဒီအကူအညီတွေထဲမှာဒုက္ခရောက်နေတဲ့လူတွေကိုကယ်ဆယ်ရေးအတွက်အရေးပေါ်စားနပ်ရိက္ခာအထောက်အကူပေးရေးခိုးကိုးစရာနဲ့ကျန်းမာရေးပြည်စုစောင့်ရှောက်မှုတို့ပါဝင်ပါတယ်ဒါအပြင်ကနေဒါကမြန်မာနိုင်ငံရဲ့ကာလကြာရှည်ပြည်တွင်းစစ်အဆုံးသတ်ရေးအတွက်အုပ်စုအလုံးပါဝင်ပြီးထာဝရငြိမ်းချမ်းရေးရရှိဖို့မြန်မာနိုင်ငံရဲ့ကြိုးပမ်းချက်ကိုလည်းထောက်ခံတဲ့အကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ကနေဒါဝန်ကြီးချုပ်နဲ့တွေ့ဆုံအပြီးဒေသစံတော်ချိန်ညနေ 9:00 ပတ်ဝန်းကျင်မှာအော်တဝါမြို့ကမြန်မာမိသားစုတွေနဲ့ဒေါက်ဆန်းစုကြည်တွေ့ဆုံဖို့ရှိကြောင်းဥဆောင်စီစဉ်သူမမင်းမင်းအောင်က VOA ကိုအခုလိုပြောပါတယ
်။ဆိုတော့ကျွန်မရသလောက်လူဦးရေတော့မနေ့ည8:00မှာနောက်ဆုံးထားပြီးတော့ပေးရပါတယ်ဆိုတော့အခုလက်ရှိမှာတော့ကျမတို့ မနေ့ကလိုက်မယ်လို့ရထားတဲ့စီရင်တဲ့လူတွေဒီကိုဘယ်ချိန်ရောက်လာမလဲဆိုကျမတို့4နာရီ45နောက်ဆုံးထားပြီးတော့ကျမသတင်းပို့ရပါမယ်သတင်းပို့ပြီးမှဘယ်မှာလုံမယ်ဘာလုံမယ်ဘယ်ကိုလာခဲ့ပါဆိုတာကိုသူတို့ဆက်ပြောပါမယ်ကျမတို့အတိအကျဘယ်မှာလုံမယ်ဆိုတာတော့မသိသေးဘူးမှသူတို့ from security ရပါတော့ဆိုတော့ security ရအဲ့ဒါသူတို့ဘက်ကလည်းကျမတို့မပေးတာတွေရှိပါတယ်ဒါပေမဲ့ကျမတို့ပတ်ဖို့နဲ့တလောက်တော့ပတ်ဖို့တယ်ပေါ့
အဲ့တော့ဟုတ်ကဲ့အဲ့တော့4နာရီ45ထီလောက်ဆိုရင်လူကြီးအားလုံးပေါင်းဘယ်လောက်ရှိနိုင်မလဲရှင
်ဒီမှာမနေ့ကောက်တဲ့စရင်အားလုံးထဲမှာတော့စရင်ထဲမှာတော့လူအားလုံးပေါင်းက123ယောက်ရှိတယ်မှာ
အဲ့တော့အဓိကနောက်ဘာတွေမေးမယ်ဘာတွေတင်ပြမလဲလို့ရောဟိုစဉ်းစားထားကြလဲရှင
်သူများတွေတော့ကျွန်မမသိဘူးပေါ့နော်ကျွန်မ individual ကတော့ကျွန်မတို့ဒီကနေဒါကိုရောက်နေတဲ့ဗမာပြည်သားတွေအနေနဲ့ပေါ့လေအကယ်၍များဗမာပြည်ကိုပြန်ပြီးတော့အခြေထားခွင့်မရှိသေးတဲ့ကာလတွေမှာဘလောက်ထိဗမာပြည်ပြည်ဝင်ကြောင်းလဲအေးမှာထဲထဲဝင်ဝင်လုံနိုင်မလဲဒီဘက်နိုင်ငံမှာနေရင်းနဲ့ဘလောက်ထိကျမတို့ပံ့ပိုးနိုင်မလဲဆိုတဲ့အဲ့ဒီ general question ပဲကျမကသိချင်ပါတယ
်ဂျွန်လ6ရက်နေ့မှာတော့ကနေဒါနိုင်ငံရဲ့ Federal's နဲ့တရားရေးမှန်တမ်းရဲ့အခန်းကဏ္ဍနဲ့လူမှုရေးဆိုင်ရာမူဝါဒများစီးပွားရေးဖွံ့ဖြိုးတိုးတက်မှုစတာတွေနဲ့ပတ်သက်လို့ Federal နိုင်ငံများ Foreign ကဦးစီးကျင်းပတဲ့ဆွေးနွေးပွဲကိုလည်းတက်ရောက်ခဲ့ပါတယ်ဂျွန်လ9ရက်နေ့မှာတော့ကနေဒါရောက်မြန်မာမိသားစုတွေနဲ့တိုရန်တိုမြို့မှာတောင်ဆန်းစုကြည်တွေ့ဆုံမှာပါကနေဒါခီးစဉ်အပြီးမှာတော့ဆွီဒင်နိုင်ငံကိုတောင်ဆန်းစုကြည်ကဆက်လက်ထွက်ခွာမှာဖြစ်ပါတယ်ရှင
်မိုင်းညင်နိုင်တင်ပြခဲ့တာပါအခုတော့ပျောက်ဆုံးလေရင်သတင်းနားဆင်ရပါမယ်တနင်္သာရီတိုင်းအတွင်းဘိမ်းမြို့ကနေရန်ကုန်ကိုဦးတီပြန်တန်းတဲ့တမတော်ပိုင်း18လေရင်တစ်စင်းပြက်ကျပျောက်ဆုံးနေဆဲဖြစ်ပြီးအဲ့ဒီလေရင်ပေါ်မှာစစ်ဘက်အရာရှိကြီးတွေလိုက်ပါခဲ့တယ်လို့တပ်မတော်ကသတင်းထုတ်ပြန်ပါတယ်ပျောက်ဆုံးနေဆဲလေရင်နဲ့လိုက်ပါသွားသူတွေပြန်လည်ရှာတွေ့ရေးကိုတပ်မတော်ကကြိုးပမ်းဆောင်ရွက်နေတယ်လို့တရင်းသားဤတိုင်းအစိုးရဝန်ကြီးတဦးကလည်းပြောပါတယ်လေရင်ပြက်ကျပျောက်ဆုံးမှုအခြေအနေကိုဆက်ပြီးတင်ပြကြပါတယ်တပ်မတော်ပိုင်း18200F အမျိုးအစားအမှတ် 5823 လေရင်ဟာဇွန်လ9ရက်ဗိုလ်တုနေ့တွင်ကဘိမ်းမြို့ကနေရန်ကုန်ကိုဦးတီပြန်တန်းနေပြီးအမြင့်ပေ18000လောက်ပြန်တန်းနေချိန်မွန်းလွဲတနိုင်ခွဲကျော်လောက်မှာဒဝဲမြို့ရဲ့အနောက်တောင်ဘက်43မိုင်အကွာလောင်းလုံးမြို့နယ်အတွင်းဒဝဲလီစိတ်နဲ့ဆက်သွယ်မှုပြတ်တောက်သွားခဲ့တယ်လို့တပ်မတော်ကကွယ်ရေးဦးစည်းချုပ်ယုံကသတင်းထုတ်ပြန်ပါတယ်လေရင်ပျောက်ဆုံးသွားပြီးနောက်ပိုင်းဗိုလ်တုနေ့မွန်းလွဲ2နာရီကဆလို့လေရင်ပြန်တန်းရလမ်းကြောင်းတစ်လျှောက်မှာတမရော်မြေပြင်တပ်တွေရောရေဒတ်စစ်တင်မော9စင်းအပြင်လေဒတ်စစ်လင်ရင်3စင်းတို့နဲ့ပါရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေစတင်လှုပ်ဆောင်နေကြောင်းတမရော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ဘေးရန်ကုန်ခီးစဉ်အတွင်း18လေရင်ကိုအတွေ့အကြုံများတဲ့လေရင်မှူးကြီးယာယီဒုဗိုလ်မှူးကြီးငိမ့်ညာတွဲဘက်လေရင်မှူးတက်ယာယီဒုဗိုလ်မှူးကြီးစိုးဝင်းသူနဲ့တွဲဘက်လေရင်မှူးဗိုလ်မှူးတန့်စင်ထေးပြန်တန်းရေးအင်ဂျင်နီယာဘိုးကြီးကျော်စိုးတို့ကတာဝန်ယူမောင်းနှင်ပြန်တန်းခဲ့တာဖြစ်ပြီးလေရင်အမှုတန်းစုစုပေါင်း14ဦးလိုက်ပါလာတယ်လို့သိရပါတယ်လေရင်ပေါ်မှာတော့အဲ့ဒီလေရင်အမှုတန်း14ဦးအပြင်တပ်မတော်အရာရှိ6ဦးစစ်သည်29ဦးမိသားစုဝင်လူကြီး58ဦးနဲ့ကလေး15ဦးပါဝင်တယ်လို့တပ်မတော်ရဲ့သတင်းထုတ်ပြန်ချက်ကဆိုပါတယ် 18 လေရင်ဟာပြက်ကျခဲ့တာဖြစ်ပုံရကြောင်းနဲ့လေရင်အပိုင်းအစတွေကိုဒဝဲမြို့ရှင်မော်ဖျားအနီးမြင်းခွာအော်ကန်းကြီးတဝက်မှာတွေ့ခဲ့ရကြောင်းရှောင်းဝေကယ်ဆယ်ရေးတွေလှုပ်ဆောင်နေကြောင်းတနင်္သာရီတိုင်းအစိုးရအဖွဲ့ဝင်လုံညုံကြီးနဲ့နေဆက်ရေးရာဝန်ကြီးဘုံမူကြီးကျော်စရာကဗိုလ်တုနေတုံက VOA ကိုဖြေကြားခဲ့ပါတယ
်မြက်ခွအော်နာတဝိုက်လို့ပဲပြောပါတယ်ခင်ဗျဒေသခံတွေပြောစကားကြောင့်ကျွန်တော်စီကဒီကယ်ဆယ်အဖွဲ့တွေအဲ့တော့သွားနေပါပြီခင်ဗျရဲမိသက်နောက်ပြီးတော့ဒီအဲ့နောက်မှာရှိတဲ့ဒေသခံတွေပေါ့နော်အဲသူတို့အဖွဲ့တွေနဲ့သွားပြီးတော့မှကုတီကယ်ဆယ်တာလုပ်နေပါပြီခင်ဗျစေယုံနဲ့ပြင်ဆင်ဆောင်ရွက်တာတွေလုပ်နေပါတယ်နောက်အကန့်ကြီးမှာလည်းပဲကျွန်တော်တို့နေသာဆုံးစီပီမနေရာမှာလည်းပဲရေးပေါ်စိတ်ကူးသားဖို့ဆောင်ရွက်တာလေးလုပ်နေတယ်။နောက်မြန်မာတပ်မတော်တွေလည်းပဲအာဟိုပါပေါ့လေရင်တွေနဲ့ရှာနေပါပြီခင်ဗျာ
။ဘုံမူကြီးကျော်စရာပြောသွားသလိုကယ်ဆယ်ရေးအဖွဲ့တွေထဲမှာမိသားတက်ဖွဲ့လဲပါတာကြောင့်ဒဝင်မိသားဌာနကိုမေးမြန်းရမှာတာဝန်ကျအရာရှိတဦးကအသေးပြောက်စင်းကိုအတိအကျမသိရသေးကြောင်းပြောဆိုပါတယ
်။ကျွန်တော်ဒီမှာဒီကနေကျွန်တော်ကယ်ဆယ်ရေးအဖွဲ့ထွက်တော့ပါတယ်ဗျာ။ဘာမှလည်းကြောင်းကြသိမရသေးပါဘူးကျော်ဝဲရနေမှာခမန်းကြီးမိုင်နစ်70ကို20လောက်မှရှိမနေမယ်အဲ့ဒီဟာလောက်ရနေရတယ်နော
် 18 လေရင်ရဲ့ခီးစဉ်ဟာတမရော်သားတွေနဲ့သူတို့ရဲ့မိသားစုတွေအတွက်တက်တာချောင်းကြီးရေးပို့ဆောင်ကြိုးစိုးပေးနေတဲ့တဲယူပို့ဆောင်ရေးလေရင်အမျိုးအစားဖြစ်ပြီးဘိမ်းမြို့ကနေရန်ကုန်ကိုပြန်တန်းတဲ့ခီးစဉ်တွင်အဲ့ဒီလေရင်ပေါ်မှာကုန်တန်းချိန်1.4တန်လောက်တည်ဆောင်သွားတယ်လို့ဆိုပါတယ်ပျောင်ဆုံးလေရင်နဲ့နောက်ဆုံးအဆက်အသွယ်ပြတ်သွားတဲ့နေရာဟာမုဒ္ဓမပင်လေပြင်အထက်မှာဖြစ်တယ်ဆိုတာကိုကာကွယ်ဦးစည်းချုပ်ယုံကထုတ်ပြန်တဲ့မြေပုံအရသိရပါတယ်။လေရင်စတင်ပျောက်ဆုံးချိန်မှာ ပင်လယ်ပြင်အတွင်းလိုင်းလီအတန်ငယ်ရှိပေမဲ့ညနေ6နာရီလောက်မှာရာသီဥတုပြန်လည်ကောင်းမွန်လာတဲ့အတွက်ဒေသခံဆက်လီတွေကပါပူပေါင်းရှာဖွေပေးနေပါတယ်18200F လေယာဉ်ဟာ2016မတ်လမှာတရုတ်နိုင်ငံကနေရန်ကုန်လေစိတ်ကိုရောက်လာခဲ့တာဖြစ်ပြီးတမရော်လေတပ်မှပြန်တန်းချိန်809နာရီအသုံးပြုခဲ့တယ်လို့ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်မြန်မာတပ်မတော်လေရင်တစ်စင်းပျောက်ဆုံးပြီးတည်ဆုံသွားရတဲ့တပ်မတော်အရာရှိစစ်တီတွေအတွက်ဝမ်းနည်းကြေကွဲမိကြောင်းကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကကနေဒါနိုင်ငံအော်တိုဝါမြို့ကိုရောက်နေတဲ့ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်ခင်ဗျာပြကြသွားတဲ့18လေရင်ရဲ့အပိုင်းအစတွေတွေ့ရတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ညင်းဆိုခဲ့ပါတယ်ခင်ဗျာအခုတခါမော်တွင်စစ်ပြေးဒေသခံတွေရဲ့တွာလာခွင့်ပိတ်ပင်တဲ့အကြောင်းကိုလည်းနားဆင်ရပါမယ်ကချင်ပြည်နယ်တနိုင်းမြို့နယ်ကစစ်ပြေးရှောင်မော်တွင်ဒေသခံတွေနဲ့မော်လုပ်ငန်းလုပ်သားတွေကိုဒီအစိုးရစစ်တပ်ကတနိုင်းမြို့နယ်ထဲဝင်ခွင့်မပေးဘဲပိတ်ပင်ထားတယ်လို့ကယ်ဆယ်ရေးနဲ့ဘာသာရေးအဖွဲ့ခေါင်းဆောင်တွေကပြောပါတယ်တနိုင်းဒေသရွှေမော်တွေကနေထွက်ခွာပေးဖို့ပြီးခဲ့တဲ့တနင်္လာနေ့မှာတပ်မတော်ကစာနဲ့ညွှန်ကြားထားတဲ့အတိုင်းထွက်ခွာလာသူတွေကိုအခုလိုထပ်မံတားမြစ်တာဖြစ်ပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ VOA သတင်းတော့နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ
်ကချင်ပြည်နယ်တနိုင်းမြို့နယ်တွင်ဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခကြောင့်နေရက်ကနေထွက်ပြေးလာတဲ့ဒေသခံကြေးရွာသားတွေနဲ့မော်လုပ်သားတွေကိုမြန်မာအာဏာပိုင်တွေကနေတွန်းလာခွေပိတ်ပင်ထားပါတယ်အထူးသဖြင့်မြန်မာတပ်မတော်နဲ့ KIU ကချင်လွတ်လပ်ရေးဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေတဲ့တနိုင်းမြို့နယ်နန်ပြူနန်ခမ်းအင်ကားကားကြေးဝါသား600ခန့်ဟာတနိုင်းဘက်ကိုလာဖို့တပ်မတော်ကနေတားမြစ်ထားတယ်လို့ကက်သလစ်သင်းတော်မူရတပ်ဖြတ်ရေးတနိုင်းဟူကောင်းဒေတာဥက္ကဋ္ဌဥနော်တော်ကပြောပါတယ
်နမ်ကွန်ဆောင်ဖောက်ကအဲဒီစစ်တေကိန်းကနေကျွန်တော်တို့ဖုံးဆက်လာတာက600 900လောက်အခုရောက်နေတယ်လို့ကျွန်တော်တင်ပေးပါတယ်ခင်ဗျသူတို့အစီအစဉ်နဲ့သူတို့ထွက်လာတဲ့အဖွဲ့မှာထွက်လာတဲ့လူတွေလည်းဟိုမှာလမ်းမှာစစ်တပ်ကပြန်ပြည့်စုထားလို့အဲကလူတွေလည်းထွက်နိုင်မှုဖြစ်နေတယ်ဆိုတာတင်ရပြန်ထွက်သူတို့တော့ကျူလာမှုအတွက်အစိုးရကိုညှိနှိုင်းပါတယ်ဒီမြက်ကခုချိန်ကတော့ကွန်ပျူတာမပေးသေးဘူးခင်ဗျာသူတို့ကတော့အဝန်မယူနိုင်ကြတယ်အဲ့ဒါကိုရှိနေတော့သူတို့ကလည်းခက်ခဲဖြစ်နေတာတော့
စစ်ပြေဒုက္ခတဲ့တွေဟာနန်ကွန်ချောင်းဝမှာတောင်းတင်နေစေဖြစ်ပြီးတနိုင်ဘက်ကိုဆင်းလာဖို့တာမြင့်ချင်းခံနေရတယ်လို့ဥနော်တော်ကပြောပါတယ်ပြီးခဲ့တဲ့ဇွန်လ9ရက်နေ့တုန်းကတနိုင်ဒီရရှင်မော်ဆယ်ခုမှာရှိတဲ့ဒီရခံတွေနဲ့မော်လုတ်သားတွေကနေဒီလ15ရင်းနေနောက်ဆုံးသားပြီးထွက်ခွာဖို့နဲ့မထွက်ဘူးဆိုရင် KIU ခေါ်ကချင်လွတ်လပ်ရေးဖွဲ့နဲ့ပူးပေါင်းသူများဖြင့်သတ်မှတ်သွားမယ်လို့တပ်မတော်ကနေစာဖြန့်ဝေထားပါတယ်ဒီလိုစာဖြန့်ဝေထားတဲ့ပြင်ဒေရတွင်းတိုက်ပွဲကြောင့်နမ်ပြူနန်ခမ်းအင်ကားကားကြေးဝါသား400ခန့်ဟာကချင်ခရိယံပါရာရေးအသင်းဖွဲ့အကူအညီနဲ့မနေ့ကတနိုင်းမြို့ကိုရောက်ရှိလာခဲ့ပါတယ်ခရိယံပါရာရေးအသင်းဖွဲ့တွေနဲ့လက်ကျန်စစ်ပြေးဒုက္ခသည်တွေကိုတွားရောက်ကြိုဆိုရေးနဲ့ဆက်လင်းလို့မြို့နယ်အုပ်ချုပ်ရေးမှူးနဲ့ဒါကစကောဒေသကုန်ကယ်မှုစစ်ဌာနချုပ်ကတာဝန်ရှိသူတွေကိုခွေတောင်းခဲ့ပေမဲ့လည်းခွေပြူချက်မရခဲ့ဘူးလို့ဦးနော်တောင်ကပြောပါတယ
်အခုလိုတော့ကသူတို့အတောင်ခုမပြုတ်နိုင်ဘူးလို့ပြောပါတယ်နောက်ပြီးတော့အုပ်ချုပ်ရေးပိုင်းဆိုင်ရာကတာဝန်ယူနေဆိုတော့သူတို့ကလမ်းကြောင်းဖွင့်ပေးလို့ရတယ်ဆိုမှပြောတယ်နောက်ပြီးအဲ့ဒါကြောင့်မြို့နယ်အုပ်ချုပ်ရေးမှူးကလည်းစစ်ဆိုင်ရာကိုပြင်ကြားတဲ့အခါအထက်ကလူကြီးတွေကပြင်ကြားလို့နိုင်နိုင်မရသေးဘူးလို့ပြောပါတယ်ပြောလို့ဆိုရင်ဘုံလုံးပုတ်တဲ့ပုံစံပေါ့နော်ပုတ်တဲ့ပုတ်လိုက်ဒီပက်ပုတ်လိုက်ဖြစ်နေတာ
တနိုင်းမြို့ကိုရောက်ရှိနေတဲ့စစ်ပြေးဒုက္ခသည်တွေမော်လုတ်သားတွေအနေနဲ့နေရရင်းကိုပြန်လို့ရှိသလိုနေရပြန်လို့မရတဲ့သူတွေကိုတော့ဘာသာရေးကြောင်းမှဆက်လျှောက်ထားရတယ်လို့ဦးနော်တောင်ကဆက်ပြောပါတယ်
တော်ဘူးတော်ဘူးတော်မှာအခုကျလို့အတင်းတော်ကကျူးနေတဲ့သဘောဖြစ်နေပါလေ။နောက်ပြီးတော့ဟိုအပြက်ကြီးရင်းမှုကြီးအမျိုးသမီးကြီးတောင်းသူတောင်းသားပြီးရောပါနေတယ်ဆိုတော့အခုချိန်မှာသူတို့ဒီမှာတော့လူအမှုကတမ်းမှရေးချမ်းချမှုရောဒီအသာတော့ပိုင်းဆိုင်ရာရောဒီထိုင်ဖို့လူရှုံတဲ့အနေထိုင်ဖို့ဘုရားရောသူကလေးရဲ့ဆက်ပြီးတော့ကျောင်းပြန်ပြက်နိုင်လို့ပညာရေးကစတယ်ဒါတော့ဆက်ဖြစ်နေတဲ့ကိစ္စပါဆိုတော့ယဉ်ကျေးရတဲ့အားတွေသူတို့ယဉ်ဆိုင်ရပါလား
တနိုင်းမြို့နယ်အတွင်းကထမ်းပလာမော်ဝမ်ပလာမော်အောင်လွတ်မော်တုံမဏီမော်ချောင်းမော်နန်ပြူမော်ညောင်ပင်ကုန်းမော်နဲ့နန်းကုန်းမော်မှာနေထိုင်တဲ့ဒေသခံရွာသားတွေနဲ့မော်လုတ်သားတွေဟာတောင်းတဲ့ချီရှိနေပြီးတပိုင်းတနိုင်ရွှေနဲ့ပရင်းကူတူးဖော်နေကြတာပါဒီလိုမော်သွင်းကနေထွက်ခွာရမယ်ဆိုရင်သူတို့တွေအလုတ်ကန်ခွေလန်ဆုံရှုံသွားမယ့်အနေအထားမှာရှိနေတယ်လို့ဒေသခံတွေကဆိုပါတယ်တနိုင်းဒေသခံပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစော်ဝင်းကတော့လက်ရှိအခြေအနေကိုကိုယ်တိုင်သွားရောက်လည်လာနေစေဖြစ်ပြီးလိုအပ်ချက်တွေကိုပြည်내ဆိုရနဲ့ပေါင်းစပ်ညှိနှိုင်းသွားမယ်လို့ဆိုပါရစေ။
ကျွန်တော်တို့အခုအခြေအနေလာကြည့်နေနေထားလာကြည့်နေတယ်ကျွန်တော်ကိုယ်တိုင်လာကြည့်နေပြီးတော့ဒါကျွန်တော်ကအစိုးရကိုဆက်ပြီးတော့ဟိုတော့ပါတီလုတ်ပစ်တင်နေလဲဆိုတော့ကျွန်တော်ပေါင်းစပ်ညှိနှိုင်းပေးဖို့ကျွန်တော်ရောက်နေတယ်
။မြန်မာဆိုရကနေလုတ်ကန်ခွင့်မပေးတော့တဲ့မော်သွင်းတွေဟာ KIO ဖွဲ့ကနေဆိုင်းချုပ်ရသေးတာဖြစ်ပြီးမြန်မာတပ်မတော်ကနေနေရာယူနေမြေရှင်းလင်းရေးလှုပ်ဆောင်လာတာ KIO ဖွဲ့ကိုထိုးစစ်ဆင်သွားမဲ့အခြေအနေမှာရှိနေတယ်လို့ယူဆကြောင်းတနိုင်းဒေသခံတွေကနေသုံးသပ်ပြောဆိုနေကြပါရခင်ဗျာ
VOA သတင်းတော့နိုင်ကွင်းရဲ့သတင်းပြပုတ်ချက်ဖြစ်ပါတယ်အခုကတော့ American နိုင်ငံရေးအခြေအနေတင်ပြခြင်းပါတယ်။သမ္မတ Donald Trump ရွေးကောက်ပွဲမှာအနိုင်ရအောင်သူ့ရဲ့ကိုယ်ရေးအရာရှိတွေကရုရှားအရာရှိတွေနဲ့အကူအညီယူဖို့စ조사မှုရှိမရှိနဲ့မနစ်က American သမ္မတရွေးကောက်ပွဲမှာရုရှားကဂျာဝင်နှောက်ယှက်မှုရှိတယ်ဆိုတဲ့ဆွဆွဲမှုတွေကြီးထွားလာနေတာနဲ့ပတ်သက်ပြီး FBI အကြီးအကဲဟောင်း James Comey ဟာဒီကနေ့ကြာသပတေးနေ့မနေ့ပိုင်းမှာအထက်လွှတ်တော်စုံစမ်းရေးကော်မတီရှေ့မှောက်ကြားနာပွဲမှာထွက်ဆိုမှာဖြစ်ပါတယ်။လူများစိတ်ဝင်စားနဲ့စောင့်ကြည့်နေကြတဲ့ဒီကြားနာပွဲမှာ Mr. Comey ဟာသူနဲ့သမ္မတ Trump တို့ကြားသမ္မတ Imbrudor တွေ့ဆုံပွဲတွေကပြောကြားချက်အသေးစိတ်တွေကိုတင်ပြမှာဖြစ်ကြောင်းအထက်လွှတ်တော်ကော်မတီကဒီပုဒ်ထူးနေ့မှာပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီအကြောင်း VOA သတင်းတောက်PT Hinlin Jeff Castaru ပြပထားတဲ့သတင်းတွေကိုကိုကပြီးဒေါခင်မျိုးသက်ပြောပြမှာဖြစ်ပါတယ်
။သမ္မတ Donald Trump အပါအဝင်လက်ရှိအရာရှိတွေနဲ့အရင်အရာရှိဟောင်းတွေပေါ်မှာစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီး FBI ရဲ့ကင်တွယ်ပုံတွေကိုသမ္မတအင်ဗျူမှာပြောကြားခဲ့တာတွေနဲ့ပတ်သက်ပြီးသစ္စာရှိဖို့သမ္မတကသူ့ကိုပန်ကြားခဲ့တယ်လို့ FBI အကြီးအကဲဟောင်း James Comey ဟာကြက်တပရီနေအထက်လွှတ်တော်ဂျာနာပွဲမှာထွက်ဆိုဖို့ရှိနေပါလေ။အထက်လွှတ်တော်စုံစမ်းရေးကော်မတီကကြက်တပရီနေဂျာနာပွဲမတိုင်မီတရက်ကြိုတင်ထုတ်ပြန်တဲ့မိတ်တူမှာ Mr. Comey ရဲ့စာမျက်နှာ9မျက်နှာပါအဖွင့်အမှားစကားပြောကြားချက်တွေကိုဖော်ပြထားတာပါ။အဲ့ဒီမှာသမ္မတနဲ့ Mr. Comey တို့ရဲ့တီးတန့်တွေ့ဆုံပြောကြားမှု၅ခုနဲ့ပတ်သက်တဲ့အသေးစိတ်အချက်လက်တွေကိုဖော်ပြထားပါတယ်။သမ္မတ Trump ကဘဲဥပုံရုံးခန်းထဲမှာတွေ့ဆုံစဉ်ကသစ္စာရှိတဲ့လူကိုလိုချင်ကြောင်းနဲ့သူ့ကိုသစ္စာရှိမယ်လို့မျှော်လင့်ထားကြောင်းပြောကြားခဲ့ချိန်မှာ Mr. Comey ကစကားတစ်လုံးမှပြန်မပြောဘဲမျက်နှာအမူအရာကအစဘာမှမပြောင်းလဲပဲနေနေတာမို့နှစ်ယောက်သားတယောက်မျက်နှာတယောက်ချီရင်မလုံမရှားနဲ့ငြိမ်သက်နေခဲ့တယ်လို့ဖော်ပြထားပါတယ်။ February 14ရက်နေ့ကတော့သမ္မတ Trump ကအဲ့ဒီမတိုင်ခင်တည်းကသူ့အလုပ်ကဖြုတ်ပစ်ခဲ့တဲ့အဲ့ဒီချိန်ကနိုင်ငံတော်အကြံပေးဖြစ်တဲ့Michael Flynn နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေမလုပ်ဖို့ပြောကြားခဲ့ကြောင်းနဲ့သူဟာလူကောင်းတစ်ယောက်ဖြစ်တဲ့အတွက်သူ့ကိုတော့မစုံစမ်းမဲနဲ့လွတ်ထားမယ်လို့မျှော်လင့်ကြောင်းသမ္မတရဲ့ပြောကြားချက်ကိုဖော်ပြထားပါတယ်။သမ္မတ Trump ကတော့ Mr. Flynn ကိုစုံစမ်းမှုတွေမလုပ်ဖို့အတွက် Mr. Comey ကိုဖိအားပေးခဲ့တယ်ဆိုတဲ့အချက်ကိုပြီးခဲ့တဲ့လတည်းမှာပဲမဟုတ်မှန်ကြောင်းပြောထားတယ်လို့ American သမ္မတရွေးကောက်ပွဲအပေါ်မှာ Russia လွှမ်းမိုးမှုရှိအောင်သူ့အစိုးရအဖွဲ့ဝင်တွေကကျူးစားခဲ့တယ်ဆိုရဲဆွဆွဲချက်တွေကိုပါပယ်ချခဲ့ပြီးဒါဟာဒီမိုကရက်တစ်ပါတီဝင်တွေရဲ့အောက်လန်းတိုက်တဲ့လှုပ်ရက်တစ်ခုလို့ဆွဆွဲခဲ့ပါတယ်။ FBI အကြီးအကဲဟောင်း James Comey ကိုမေးမြန်းစစ်ဆေးမှုတွေမလုပ်ခင်ဗုဒ္ဓဖူးနေမှာတော့အမျိုးသားထောက်လှမ်းရေးအကြီးအကဲ Dan Coats အမျိုးသားလုံခြုံရေး Agency NSA အကြီးအကဲ Michael Rogers FBI ယာယီအကြီးအကဲ Andrew McGee နဲ့ဒုတိယရှေ့နေချုပ် Rod Rosenstein တို့ဟာအထက်လွှတ်တော်စုံစမ်းရေးကော်မတီရှေ့မှောက်ကြားနာပွဲမှာထွက်ဆိုခဲ့ကြပါတယ်။ရုရှားအရာရှိတွေနဲ့တွေ့ဆုံမှုတွေနဲ့ပတ်သက်ပြီးညှင်းဆို့ဖို့အတွက်သမ္မတ Trump ကမလျော်ကန်တဲ့ဖိအားပေးမှုမျိုးလုပ်တယ်လို့သူတို့မခံစားရကြောင်း Mr. Rogers နဲ့ Dan Coats တို့ကထွက်ဆိုခဲ့တာပါ။ဒါပေမဲ့သူတို့ဟာသမ္မတနဲ့တီးတန့်ပြောကြားချက်တွေကိုထုတ်ပြောဖို့အတွက်တော့ညှင်းဆို့ကြပါတယ်။ Mr. Rogers ကကြားနာပွဲမှာအခုလိုမဖြေကြတာဟာမိခွန်းဟာမင်းတဲ့မေကွန်မဟုတ်ဘူးလို့ထင်မြင်မိကြောင်းပြောကြခဲ့တာမို့ဒါကိုစိတ်ပြက်တယ်လို့ပြောသူကတော့ main ပြည်နယ်ကတတိပုဂ္ဂလအထက်လွှတ်တော်မှ Angus King ပ
ါ What you feel isn't relevant admiral
ဘုဒ္ဓကြီးကမဖြစ်သင့်ဘူးလို့ထင်တာအကျိုးတန်းမစီလျော်တယ်လို့ဖြေလည်းမဟုတ်ပါဘူးဒါဟာအုတ်ချုပ်ရေးဘက်ကအခွင့်အထူးခံနေမနေစီလာဖို့မေးမြန်းတာမို့ဒီမေကွန်ကိုဖြေဖို့လိုအပ်ပါတယ
် Washington DC မှာနှစ်ရက်ကြာကြားနာပွဲပြုလုပ်နေတာဖြစ်ပြီးဗိုလ်တပူးနေကြားနာပွဲမှာAmerican ထောင်လိုင်းအကြီးအကဲတွေရဲ့ထွက်ဆိုချက်ပြီးကြာတပရင်းနေမှာတော့ Mr. Comey ရဲ့ကြားနာပွဲကိုမနေ့ဆယ်နာရီမှာစတင်မှာဖြစ်ပါတယ်။သမ္မတ Trump ကတော့အခုကြားနာပွဲနဲ့ပတ်သက်ပြီးသမ္မတ Imbrudor မှာသတင်းတောက်တွေရဲ့အမေကိုဖြေကြားရမှာတော့သူ့အနေနဲ့ Mr. Comey အတွက်ဆုတောင်းပေးနေမယ်လို့ပြောကြားခဲ့ပါဗျာ
။ I wish him luck. Thank you everybody.
သမ္မတကြာတပရင်းနေမှာသမ္မတ Imbrudor မှာပုံမှန်တာဝန်တွေကိုထမ်းဆောင်နေမှာဖြစ်ကြောင်းသမ္မတအကြံပေးရှောင်းစပိုက်ဆာကသတင်းတောက်တွေကိုပြောပါတယ် Mr. Comey ကြားနာပွဲထွက်ဆိုချက်တွေဟာ2016သမ္မတရွေးကောက်ပွဲမှာ Republican သမ္မတအနိုင်ရအောင်ရုရှားကအကူအညီပေးခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီး Republican Party ဝင်တွေအတွက် PR တွေပို့လာနိုင်တာလည်းဖြစ်ပါတယ
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကိုခြောက်ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မစနောဂျီမနဲ့6နိုင်ခွဲရှိပါပြီ VOA American တန်ရဲ့ဂျာသာဝတိနေမနဲ့ခင်အစီအစဉ်တွေကိုမနဲ့9နိုင်အထိဆက်ပြီးတင်ဆက်နေပါတယ်လိုင်းနိုမီတာ32 kHz 9329လိုင်းနိုမီတာ40 kHz 0433လိုင်းနိုမီတာ50 kHz 5955တို့ကနေဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ခွဲအတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနဲ့ခင်အင်္ဂလိပ်သင်ကန်းစာနဲ့အတူသူယုံကြည်ရကဏ္ဍကိုတင်ဆက်မဲ့အပြင်ဦးကျော်စံသာရဲ့မြန်မာအရေးသုံးသပ်ချက်မှာတော့
ဒီဝါရီဆုံးလောက်တဲ့အခါဒီမျိုးကိုသူတို့ပြေပါဆိုပြီးတော့ရောင်းစားဖို့ဖျားခင်းထားကြတဲ့အစိုးရထိပ်ဘက်ကလူကြီးတွေတော်တော်များများအရင်ခင်းအစိုးရလက်ထက်က
မကြခင်နောက်ပိုင်းမှာဒီသုံးသက်ချက်တွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာပြည်ဆိုင်ရာအယ်ဒီရာအာဘော်နဲ့သတင်းဆောင်မတွေကိုမူရင်းအာဘော်မပြက်ဦးကျော်စံသာကစူးစီးတင်ဆက်ထားပါတယ
်မြန်မာပြည်ကရိုဟင်ဂျာလူခွင့်ရေးကနေဒါတောင်းခံရမည်ဆိုတဲ့ကောင်းစဉ်နဲ့ thestar.com မှာပီတာဂုဒ်စပီဂျီသတ်ထားတာကိုဥစွာတင်ပြလိုပါတယ်အခုအချိန်ဟာ6ဦးသာရှိသေးတဲ့ကနေဒါနိုင်ငံရဲ့ဂုဏ်သုဆောင်နိုင်ငံသားတွေအထက်မှာတူအပါဝင်ဖြစ်မဲ့ဒေါင်ဆွမ်းစုကြည်ကိုအမှန်တိုင်းပြောရမယ့်အချိန်ဖြစ်ပါတယ်သူဟာဖက်ဒရယ်စနစ်နဲ့ဖွဲ့စည်းပုံဥပဒေပြင်ဆင်ရေးကိစ္စတွေကိုကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့ဆွေးနွေးဖို့ရှိပါတယ်ဆွေးနွေးတဲ့အထက်မှာမြန်မာရိုဟင်ဂျာမွတ်စလင်လူနည်းစုတွေအပေါ်လူမျိုးတုံးဆက်ဖြတ်မှုနီးနီးအစိုးရကနှိကွနေတာကိုထည့်သွင်းသင့်ပါတယ်သူဟာ2015နိုဝင်ဘာရွေးကောက်ပွဲနိုင်တာဘီဂျင်ကနေဒါဆက်လို့ကဘာပေါ်မှာအဖိနှိတ်ခံရဆုံးလို့ရည်ညွှန်းခံရတဲ့ရိုဟင်ဂျာတွေကိုကူညီဖို့ထိထိရောက်ရောက်ဘာမှမလုပ်ခဲ့ပါဘူးပြီးခဲ့တဲ့အောက်တိုဘာကစပြီး NLD အစိုးရဟာရှင်းလင်းမှုစစ်ဆင်ရေးလုပ်ခဲ့ပါတယ်ကုလသမဂ္ဂလူခွင့်မဟာမင်းယုံကတော့ဒါဟာလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ပြစ်မှုဖြစ်နိုင်တယ်လို့ဖော်ပြထားပါတယ်ရိုဟင်ဂျာတသန်းခန့်ဟာမြန်မာနိုင်ငံမှာမျိုးဆက်နဲ့ချီနေလာခဲ့ပေမဲ့ဗုဒ္ဓဘာသာမြန်မာလူမျိုးအများစုကမတရားခိုးဝင်သူတွေလို့သတ်မှတ်ကြပါတယ်စီအနာရှင်လောက်အချင်းကြခံပြီးတတိရှိရှိစွန့်ဆောင်ခဲ့တဲ့အတွက်ကနေဒါကချီကျူးဂုံပြူးချင်းခံရတဲ့ဒေါန်ဆန်းစုကြည်ဟာဗုဒ္ဓဘာသာမျိုးချစ်တွေကိုဆန့်ကျင်ရမှာဆိုလို့ရိုဟင်ဂျာလူနည်းစုတွေရဲ့အခွင့်အရေးကိုပြောဖို့ညှင်းဆန်ခဲ့ပါတယ်။ကနေဒါအစွဲစုချင်းမြင့်မှုနဲ့ထိုက်တန်တန်ဖြစ်အောင်လုပ်မယ်ဆိုရင်ဒါကိုပြောင်းပြစ်ရပါလိမ့်မယ်။ရိုဟင်ဂျာတွေကိုမောင်းထုတ်မှုဖြစ်စေတဲ့မုန်တီးမှုခွဲခြားမှုအကြမ်းဖက်မှုတွေကိုမြန်မာအစိုးရအနေနဲ့ချုပ်ချဖို့အပြေးရပါလိမ့်မယ်လို့ရည်သားထားပါတယ်ခင်ဗျာ။ဟုတ်ပေါ်စင်းတဲ့ပူတဲ့တရုတ်နဲ့မြန်မာဆိုတဲ့ခေါင်းစဉ်နဲ့ဘာတီလစ်နာရေးသားထားတဲ့ဆောင်းပါးကိုတော့ဒီအီရာဝတီမှာဖတ်ရပါတယ်။အပိုင်း၅ပိုင်းအနက်အပိုင်း၃ဖြစ်ပါတယ်။1988နဲ့1988ကာလကိုပြန်လည်သိမြင်ရင်းနဲ့ရှင်းပြလို့သောအခြေအနေဆိုပြီးဥစွာရေးပါတယ်။တရုတ်ဟာပကပကိုအကူအညီပေးတာဒီချိန်မှာဆော့ချလိုက်ပြင်မဲ့လုံဝပြတ်တောက်သွားခြင်းမရှိသေးပါဘူး။1988နဲ့2017ကာလကိုတော့ပောက်ဖော်ဂျင်လာကျေးဇူးခံကျေးဇူးစားတွေလားဆိုပြီးတော့ရေးသားထားပါတယ်1988အရေးခင်ဟာနှစ်နိုင်ငံဆက်ဆံရေးမှာအရေးကြီးတဲ့အချိုးအကွေ့ဖြစ်ခဲ့ပါတယ်အရေးခင်မစခင်ရပိုင်းလောက်မှာပဲနှစ်နိုင်ငံနယ်စပ်ကုံတော်ရေးသဘောတူညီမှုလက်မှတ်ရေးထိုးခဲ့ကြပါတယ်မြန်မာနိုင်ငံမဆလာအစုအကြဆုံတော့မဲ့အချိန်တရုတ်တို့ကတော့နယ်စပ်တစ်လျှောက်တိုင်းရင်းသားသဘုံတွေနဲ့ရောရန်ကုန်မှာတက်လာမဲ့ဗဲအစုအနဲ့ဖြစ်ဖြစ်ထုံးစံတိုင်းနှစ်ဖက်ခွာဆက်ဆံဖို့ပြင်ဆင်နေခဲ့ပါတယ်တရုတ်ပစ္စည်းတွေဟာလည်းမြန်မာဈေးကွက်မှာပြည့်နှက်လာခဲ့ပါတယ်မြန်မာပြည်က88အုံကြွမှုနဲ့မရှိမနှောက်မှာပဲတရုတ်နိုင်ငံ TNMN ရင်းမြင်းအုံကြွမှုဖြစ်လာတော့စစ်ထောက်လိုင်းရဲ့အကြီးအကဲဒူဗိုလ်ချုပ်ကြီးခင်ညွန့်ကတရုတ်နိုင်ငံကိုစာနာကြောင်းပြောကြားခဲ့ပါတယ်။အဲ့နောက်သွေးစွန်းနေတဲ့အာဏာရှင်အစိုးရနှစ်ရက်အကြာဆက်ဆံရေးပူကောင်းလာပြီးတရုတ်ဘက်က F-7 ဂျက်တိုက်လေယာဉ်တွေအပါအဝင်စစ်လက်နက်ပစ္စည်း 1.4 ဘီလီယံဒေါ်လာဘူးရောင်းချဖို့သဘောတူခဲ့ပါတယ်။အဲ့နောက်မြန်မာနိုင်ငံဟာစစ်တောင်အရှမတရုတ်ရဲ့အရင်းနှီးဆုံးမိတ်ဆွေဖြစ်လာပြီးတရုတ်ဟာလည်းမြန်မာနိုင်ငံစစ်အစိုးရအဖို့အဓိကအားထားရသူဖြစ်လာပါတယ်။တချိန်တည်းမှာပဲမြန်မာတရုတ်နယ်စပ်ကုန်သွယ်ရေးပမာဏဟာမူရင်းဆေးဝါးမပါပဲ 1.5 ဘီလီယံဒေါ်လာနီးပါးရှိလာတယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းပါတယ်။မြန်မာနိုင်ငံရဲ့လမ်းပန်းအခြေခံအဆောက်အုံလုပ်ငန်းတွေမှာလည်းပဲတရုတ်ကပါဝင်လာပါတယ်။1997မှာဆိုရင်တရုတ်စစ်အကြံပေးတွေပါမြန်မာနိုင်ငံကိုရောက်ရှိလာပြီးမြန်မာနိုင်ငံဟာတရုတ်ရဲ့ဩဇာခံဖောက်သည်နိုင်ငံဖြစ်လာခဲ့ပါတယ်။တရုတ်နိုင်ငံအတွက်ဘကပါရုစစ်မြေပြင်မှာလုံမပေးနိုင်ခဲ့တဲ့အခြေအနေမျိုးကိုမ မြန်မာအစိုးရအပြော့နေချိန်မှာတရုတ်တို့ကစန်တမန်နီးနဲ့ဖန်တီးယူလိုက်နိုင်တာဖြစ်ပါတယ်။တရုတ်တို့ဟာမြန်မာဆီယန်စာရအရင်အမြစ်တွေစိတ်ဝင်စားပြီးရင်းနှံတဲ့သဘာဝတံငွေကိုလည်းအထူးစိတ်ဝင်စားလာပါတယ်။2008မှာပိုက်လိုင်းဖောက်လို့ဖို့သဘောတူညီမှုရယူခဲ့ပါတယ်။ဒီလိုတရုတ်နဲ့နီးကပ်လာတာကိုဘက်ကပါနဲ့တစ်ချိန်လုံးတိုက်နေခဲ့ရတဲ့အမျိုးသားစစ်တပ်ပြင်းထန်တဲ့စစ်အရာရှိကြီးတချို့ကဗဝင်မကြခဲ့ပါဘူး။ဒါကြောင့်တထက်မှာတင့်မမှုအရေးအယံတွေတွေ့လာရပါတယ်။လူရပကြူကြီးခင်ညုံကိုပယ်ထုတ်လိုက်တော့တရုတ်တို့ကမယုံကြည်နိုင်လောက်အောင်ဖြစ်ခဲ့ရပါတယ်။2009မှာမြန်မာစစ်တပ်ကတရုတ်ကိုအစီအမံပေးပဲကိုကန်းကိုဝင်စီလိုက်တဲ့အတွက်လူပေါင်း3000လောက်တရုတ်ဘက်ကိုထွက်ပြေးကြပြန်ပါတယ်။ဓာတ်ထက်ပိုဆိုတာကတော့တရုတ်တို့လုတ်ကင်နေတဲ့မြစ်ဆုံရေအားလျှပ်စစ်စီမံကိန်းကိုရပ်ဆိုင်လိုက်ကြပဲဖြစ်ပါတယ်။ဒီချိန်မှာတော့မြန်မာနိုင်ငံအမေရိကန်နဲ့ဆက်ဆံရေးကောင်းလာတာတွေအပါအဝင်သူတို့ဩဇာဆုံးရှုံးရမယ့်ကိစ္စတွေကိုဆက်လက်ပြီးလေးလူစုမထနိုင်တော့ဘူးဆိုတာတရုတ်ဘက်ကအချက်ပြမှုတွေလုပ်လာတယ်လို့ရေးသားထားပါတယ်ခင်ဗျာ
ဒီမနက်ကရဲ့စီးပွားရေးဟာအချိန်ကောင်းကောင်းနဲ့တိုးတက်လာတော့မယ်လို့စီမံကိန်းရဲ့ဗဏ္ဍာရေးဝန်ကြီးကပြောဆိုလိုက်ပါတယ်ဒီမနက်ကမှာစီးပွားရေးရာခြေလှယ်ကောင်းတွေတကယ်ပဲပေါ်ပေါက်လာနေပါပြီလားစီးပွားရေးဖွံ့ဖြိုးမှုရဲ့အသီးပွင့်တွေကိုခန်းစားနေကြရပါပြီလားဆိုတာကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်သောတာရှင်တွေအနေနဲ့ကိုယ့်ရဲ့အမြင်သဘောထားတွေပဲဖြစ်ဖြစ်ဘေးမြဲလိုတာကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမေးမြန်းဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ FUE ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် FUE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ဒီရဲ့ Facebook စာမျက်နှာမှာလည်းတက်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနေပါတယ်။စီးပွားရေးဒဏ်ရာရေးလိုက်စစ်စစ်ကကြိုဆိုပါရစေ
။လာမယ့်စနေည VOA ဒဏ်ရာရေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။အခုတော့ American Indian 3 English သင်ခန်းစာကိုဒေါ်လာတန်းကပို့ချပေးမှာဖြစ်ပါတယ်။
ဒီနေ့မနေ့တည်းတင်ပြပေးမယ့် item အသုံးကတော့
feeling blue
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက feeling feeling ကခံစားနေရတာ blue blue ကပြာရောင်ဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့အပြာရောင်ကိုခံစားနေရတာဖြစ်ပါတယ်ဒီသုံးကတင်မောလောကကနေဆင်းသက်လာတယ်လို့ဆိုပါတယ်တင်မောတဲ့ဇင်းနေနဲ့ပင်လေခီးထွေးနေတော့တီမိုကက်တင်ဒါမှမဟုတ်အရာရှိတူဆုံးခဲ့တယ်ဆိုရင်ဌာနီအပြန်ခီးစင်မှာအလံပြာထူရတဲ့ဒလိဒါမှမဟုတ်ရွက်တိုင်ကိုအပြာတုတ်ရတဲ့ရှေးဒလိကနေဆင်းသက်လာတယ်လို့ဆိုပါတယ်ဒါကြောင့်ဒီ idiom ရဲ့အဓိပ္ပာယ်ကတော့စိတ်မကောင်းဖြစ်နေတာစိတ်ဆင်းရဲနေတာလွမ်းဆွေးနေတာကိုဆိုလိုပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
I'm feeling blue because my dog died yesterday.
ကျွန်တော်အင်းကခွေးလေးမနေ့ကတည်သွားတော့ကျွန်တော်စိတ်မကောင်းဖြစ်နေတယ်ဗျာလို့ဒီပေးရပါတယ်။ George ကပြီးတဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ I'm feeling blue because my dog died yesterday.
စိတ်မကောင်းဖြစ်နေတာစိတ်ဆင်းရဲနေတာလွမ်းဆွေးနေတာကို idiom အသုံးရဘယ်လိုပြောမလဲ?
Feeling blue.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American Indian 3 English သင်ခန်းစာတွေကို VOA ရဲ့မနေ့ခင်းတိုင်းမှာဒေါ်လရတန်တင်ဆက်နေတာပါခင်ဗျာအခုတော့ဥကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်ပဲဖြစ်ပါတယ်တရုတ်ရင်းနှီးမြှုပ်နှံမှုတွေကြောင့်ကြောက်ဖြူဒေသဟာမြန်မာနိုင်ငံအတွက်တမကအာရှဒေသအတွက်ပါစီးပွားရေးအရအချက်အချာနေရာတစ်ခုဖြစ်လာနိုင်တယ်လို့ပြောဆိုကမန်းကြတိရှိနေပါလေဒေသခံပြည်သူတွေအတွက်ကောဘယ်လိုရိုက်ခတ်မှုတွေရှိနေသလဲရှေ့ဆက်ရိုက်ခတ်နိုင်မဲ့အလားအလာတွေကောဘယ်လိုရှိပါသလဲကြောက်ဖြူဒေသခံပြည်သူလွှတ်တော်ကိုယ်စားလှယ်ဥပရှင်နဲ့ဦးကျော်စန္ဒာတို့ဆွေးနွေးသုံးသပ်ထားပါတယ
်ဥပရှင်ခင်ဗျာတရုတ်တို့လုံမဲ့စီးပွားရေးစီမံကိန်းရဲ့ပမာဏဘယ်လောက်ကြီးကျယ်လဲဆိုတာအကြည့်ပြောပြပါလားခင်ဗျာ
ဒီလုံငန်းဘလောက်ကြီးကျယ်ရဆိုတာကျွန်တော်တို့ရခိုင်ပြည်သူတွေမသိကြပါဘူးအကျိုးများဘလောက်ရှိမယ်ဆိုတာလည်းကျွန်တော်တို့ပြည်သူတွေမသိကြပါဘူးကျွန်တော်ကိုယ်တိုင်လည်းမသိပါဘူးပထမဆုံးစားလို့ဒါရေနံတင်တင်ဖို့စိတ်ကန့်ပေါ့လေအဲ့စိတ်ကန့်မှာရေနံတင်တင်ဖို့ဒီအဝင်ထွက်ပြုလုပ်ပြီးရောရေနံတူလောင်ပြီးဒီရေနံပိုက်လိုင်းကတစ်ဆင့်တရုတ်ပြည်ကိုရှာပြီးတော့ပို့နေကြပါဘူ
းဆိုတော့ ပွင့်လင်းမြင်သာမှုမရှိဘူးဆိုတဲ့သဘောပေါ့အတိအကျမသိနိုင်ပေမဲ့အခုလောလောဆယ်မှာကဒေသခံပြည်သူတွေအတွက်ဘယ်လိုအကျိုးကျွန်တော်ကောင်းတာယဉ်ကြည့်ကြပါစို့ဘယ်လိုများအကျိုးရှိစေပါသလဲလောလောဆယ်မှာဒေသခံတွေအတွက်
ဒီအထူးစီးပွားရေးဆောင်လုပ်ငန်းဆွေရတော့မလုပ်ရသေးဘူးရေနံတင်တင်ဖို့ဒီအတွက်ဒီနေ့စိတ်ကန်းကတော့လှုပ်ထပြီးရံငွေပိုင်လိုက်ပို့ဆောင်ရေးလုပ်ငန်းကလည်းအလုပ်လုပ်နေကြပါတယ်ဒီရေနံတင်တင်ဖို့စိတ်ကန်းလုပ်ငန်းအတွက်မြေနေရာတွေတိမ့်နေဒီစားမှုလုပ်ငန်းတွေလုပ်တယ်သူတို့အသွုံလိုတဲ့မြေတွေကိုတိမ့်နေတိမ့်ခံရတဲ့လူတွေမှာမြေဆုံးရှုံးသွားတာဗလေပတ်ချာရန်ရပြီမလဲလေသမားကြီးကမြေနဲ့မှလှုပ်ဆတ်တတ်တဲ့အတွက်ကြောင့်သူတို့ရဲ့စင်စက်မပြအလောက်ကန်ခွင်လန်ရရှိရေးကိုဆွေရကတနည်းတကျစီစဉ်လှုပ်ဆောင်ပေးတာမရှိပါဘူးသူတို့ကမြေသိမ်းတဲ့အတွက်ရောကြီးပေးရဲ့ဆွေရလောက်တော့ရှိရဲ့ဘုကျွန်တော်တို့မြေသိမ်းထားတဲ့မတိကျွန်းမှာလမ်းလေးဖောက်ပေးလိုက်တယ်ဇာတင်ကြောင်းလေးတစ်ကြောင်းတလီဆောက်ပေးလိုက်တယ်ဒီလောက်အစင်းတော့ပဲကျွန်တော်တို့ကစဉ်းစားမြင်တာတွေ့ပါတယ
်မြေမဲ့ရမဲ့ဖြစ်သွားတဲ့လူတွေအင်အားစွန့်ခွာပေးသွားတဲ့လူတွေသူတို့တွေအတွက်လောလောဆယ်အဆင်ပြေအောင်လုပ်ပေးတဲ့အခြေအနေကဘယ်လိုရှိပါလဲကျင်းနာလောက်ပါရလား
ဒီကြော့မှာလုပ်တဲ့အလုပ်ကတော့လုပ်ပြီးသွားပြီကျင်းနာတာရောမကျင်းနာတာရောဆန္ဒပြတာလည်းအခုထိုင်နေရှိနေရတယ်အခုဒီအထူးစီးပွားရေးဆောင်အတွက်ကျွန်တော်တို့ပြည်ထောင်စုလွတ်တော်မှာ28ရက်စနေလ2015နေ့ကလွတ်တော်ကအတည်ပြုပေးလိုက်တဲ့တရားမြေကပေါင်း 4,289.3 ဧကကိုကျွန်တော်ကြောက်ဖြူမျိုးနယ်ကပြည်တော်အုပ်စု6စုမှာသိယူဖို့ကျွန်တော်လွတ်တော်ကသဘောတူလိုက်ပြီးဖြစ်ပါရဲ့ဒါပေမဲ့ဘယ်နေရာကဘယ်မြေကိုသိမယ်ဆိုတာကိုတက်ဆရာကြီးရွာတူတော့ရောက်ပြီးတော့အစိုးရဘက်ကနေရာဝင်ပြောဖို့ဆိုဖို့လဲလူနေပါတည်တယ်နောက်တစ်ခုဒီနေရာမှာဒေသခံတွေအများမကျေနပ်ကြတာတော့ဘာတစ်ခုရှိလဲဆိုဒီလေမြည်ဒီနဲ့တစ်ဆက်ကြရှိရဲ့တောင်ကုန်းလေးတွေရှိရဲ့ဒီတောင်ကုန်းလေးတွေကိုလေသမားကြီးကသူတို့တတဲ့လုံးမယူဖလားလောက်ကန်ရှားတော့လာပြီမဲ့တရားဝင်ဒီနေရာမှာပိုင်ရှင်မရှိဘူးအဲ့လိုပိုင်ရှင်မရှိတဲ့နေရာတွေကိုတက်ဆိုင်ရာအစိုးရဌာနအကြီးကြီးနော်ညီလို့ဒီစုကိုတင်းယူပြီးတော့ဖျားခင်းထားကြတယ်ဒီလိုဒီနေရာမှာလာအိမ်ဆောင်မှလည်းမဟုတ်ဘူးလောက်ကန်ရှားတော့မှလည်းမဟုတ်ဘူးအထူးစီးပွားရေးဆောင်လုပ်တဲ့အခါဒီမြေကိုသူတို့ပြေပါဆိုပြီးတော့ရောင်းစားဖို့ဖျားခင်းထားကြတဲ့အစိုးရထိပ်ဘက်ကလူကြီးတွေတော်တော်များများအရင်ခင်အစိုးရလက်ထက်ကအဲ့ဒါဒီကိုလည်းကျွန်တော်တို့တွေ့ရတဲ့အခါဒီဘောမှာမကျေနပ်တာတွေကလည်းအခုပြည်သူတွေထဲမှာအခုတည်းရှိနေရဲကျွန်တော်တို့တွေ့ရပါတယ
်ဟုတ်ကဲ့အဲ့တော့အရင်အစိုးရလက်ထက်ကလူကြီးဖြာခင်းထားတာကိုအခုအစိုးရကဘာမှအရေးယူဆောင်ရွက်တာမယူလောက်ခဏအဲ့ဒီစောက်ကို
အဲ့လိုဆောင်ရွက်တာတခုမှမတွေ့ရသေးပါဘူ
းအခုလက်ရှိအစိုးရဟာ3ရက်သားနဲ့မလုပ်တာလားလုံနီးကင်နီးသူတို့နားမလဲတာလားလုံနိုင်တဲ့အခြေအနေမရှိတာလားခင်ဗျာတစုံတစ်ခုကြောင့်ဘယ်လိုသုံးသပ်လို့ပါလဲ
ဒီလက်ရှိအစိုးရတော့အရင်ခင်အစိုးရရဲ့လှုပ်ထားတဲ့အမှားယွင်းတွေကိုပဲလိုက်ပြီးတော့ပြောနေလို့ရှိရင်တယောက်နဲ့တယောက်နာကျင်မှုနဲ့ဖြစ်ပြီးတော့ရှေ့ဖြီးဆက်တဲ့နေရာမှာအရှက်ကြီးဖြစ်နေတယ်စဉ်းစားကြလဲရှိကောင်းရှိပါလိမ့်မယ
်သူတို့လှုပ်တဲ့ဆောက်လုပ်ရေးလုပ်ငန်းတွေတိဆောက်ရေးလုပ်ငန်းတွေမှာအလုပ်သမားတွေတော့အမြောက်များလုံမှာပေါ့ခင်ဗျာဒေသခံတွေရောအလုပ်ကန်ရကြပါသလားအဲ့လိုမရှိဘူးလား
ဒီလုပ်ငန်းရှားပြီးတော့လှုပ်လာမယ်ဆိုရဲအစီအစဉ်ဒီကိုဒေသခံတွေမသိတဲ့အောင်ဒေသခံတွေမှာကြိုတင်ပြင်ဆင်ကြမှုလည်းမရှိပါဘူးနောက်ဒေသခံကြီးအလုပ်ကန်ခွင်းလန်းကတော့လေဘာအနည်းဆုံးပေါ့ hard labor ဆင်းလောက်ပဲနည်းနည်းပေါ့ပေါ့ရကြရဲ hard labor မှာလည်းဒီဒေသခံတွေကိုပေးတဲ့လောကဟာတခြားဒေသကလူတွေကိုပေးတဲ့လောကကြီးထက်နည်းတယ်ဆိုပြီးညှိထွားမှုတွေလည်းရှိကြပါရဲ့ဒါကတော့ဒေသခံအလုပ်ကျန်တဲ့ဘက်ဒီအကျွမ်းကျင်မှုကိုလိုက်ပြီးတော့ပြီးတဲ့နေရာမှာကွဲပြားတာလားဘာပဲနေရာမှာကွဲပြားနေဆိုတော့မသိဘူးလောကအနှင်ခံရတယ်ဆိုပြီးတော့ပြောဆိုမှုတွေတော့ရှိကြပါလေခင်ဗျာ
နောက်အခုနိုင်ငံတကာယင်းနှိမ့်နှိုင်းမှုတွေမြန်မာနိုင်ငံထဲမှာစာချုပ်စည်ရန်လုပ်တဲ့အခါမှာဒေသခံတွေရဲ့သဘောထားလည်းထည့်ရမယ်ပွင့်လင်းမြင်သာမှုရှိရမယ်ဆိုတဲ့ကိစ္စတွေရှိတယ်အခုဥပရှင်ဟာဒေသခံလည်းဖြစ်တယ်ဒေသမှာဩဇာရှိတဲ့ရှုတော့ကိုယ်စက်တယောက်ဒီလိုပုံကောင်မှမသိရင်ဘယ်သူတွေသိမလဲခင်ဗျာဘာဖြစ်လို့ဘယ်လိုကြောင့်မသိနိုင်တာလဲခင်ဗျာဥပစင်တော့
ဒီအခုလက်ရှိလုပ်နေတဲ့ရေနံတင်စိတ်ကန်းရဲ့ရေနံပိုက်လိုင်းတွေတဲ့ကိစ္စရဲ့ဂျန်ဝေးပိုက်လိုင်းဖောက်လုပ်တဲ့ကိစ္စရဲ့ဒီကိစ္စတွေကတော့ဆေးဆွေရလက်ထက်ကလောက်ခဲ့တဲ့အတွက်ကြောင့်ဆေးဆွေရအဆက်ဆက်ရဲ့ပွင့်လင်းမြင်သာမှုမရှိတဲ့အကျိုးဆက်ဒီပေါ်ဥရောကြတာရေအခုအထူးစီးပွားရေးဆောင်လုပ်ငန်းကိုလောက်ကင်ဖို့တင်တာအဝရထားတဲ့ CD company ကတော့တကယ် account ထဲပုံမဲ့ဟာကကို NLD အစိုးရအသစ်လက်ထက်မှာပေါ်ရမှာဖြစ်တဲ့ NLD အစိုးရအသစ်လက်ထက်မှာတော့ဝင်လင်းမြင်တာမှုရှိအောင်သူလည်းပြောကြနိုင်မလို့ထင်တာပဲလေ
ဥပရှင်ကလှွတ်တော့ကိုယ်လဲဆိုတော့ဒီကိစ္စကိုစောစောကဒေသခံတွေရဲ့အခြေအနေတို့ပထမအစိုးရလက်ထက်မှာပွင့်လင်းမြင်တာမှုမရှိခဲ့တဲ့ကိစ္စတို့ပေါ့လေအဲ့ဒီဟာတွေကလှွတ်တော့ကဘာမှမဆောင်ရွက်နိုင်ဘူးလားစဉ်းစားခြင်းမရှိဘူးလားဒီကိစ္စကို
တော်တော်ဆရာကကျွန်တော်တို့ဒီမှာလေကျွန်တော်ပြောမယ်ဆိုလို့ရှိရင် ဒီဘ ਹੁ ချုပ်ကင်မှုလွန်ခဲ့တယ်နောက်တစ်မျိုးပြောမယ်ဆိုလို့ရှိရင်တော့ဗမာကောင်းဆောင်တရားတော့သဘောကျမှာမဟုတ်ဘူးမင်းတို့ဒီကလူမျိုးရေးရတိုင်းရင်းသားတွေကိုခွဲခြားဆက်တယ်အောက်ချောက်ခံလူတန်းစားလူမျိုးတစ်မျိုးနဲ့တတ်မှတ်ထားတဲ့တွေကတို့ဒီကိုဘာမှလူရမသိဘူးဘယ်ယူမဆိုင်ဘူးကျွန်တော်တို့ကအဲ့လူပြောရမယ်အဲ့လူပြောရင်သူတို့ကတော့စိတ်ဆူမှာအမှန်တော့အဲ့လူပဲကျွန်တော်တို့ကဒီဗမာကောင်းဆောင်တွေရဲ့ခွဲခြားဆက်ဆံမှုကိုခံရတဲ့ဟာလေဒီစီးပွားရေးလုပ်ငန်းတွေမှာတက်ရောက်နေတဲ့သဘောရှိပါတယ်ဦးကျော်သားရေ
ဟုတ်ကဲ့ဒါတော့စိတ်ထဲမှာခံရစားချက်အပိုင်းပေါ့လေဒါပေမဲ့တကယ်လက်တွေ့မှာဖြစ်နေတာကိုမတင်ပြဘူးလားလွတ်တော်မှာကြီးရော
လေဒီမှာဖြစ်နေတဲ့ဟာကိုကျွန်တော်ကမိခွန်းဒီမိပါရင်မိခွန်းဒီမိတော့လေသူတို့ဒီကဟိုရေဘူးရတဲ့ဘောပဲဖြေတဲ့ခါကျွန်တော်ရေပင်မှာတကယ်ဖြစ်နေတဲ့ဟာကိုသူတို့ကမဖြေကြဘူးမဖြေကြတဲ့ခါကျတော့နောက်ထပ်မိဖို့ကြိုးစားတဲ့အလုပ်တွေကိုကျွန်တော်ကနည်းနည်းဘာမှအတိတ်ပဲမရှိတဲ့အလုပ်တွေကိုလုပ်နေရသလားဆိုတဲ့ဟာမျိုးဖြစ်တဲ့အတွက်ကြောင့်အခါဒီလေဒီလိုလုပ်ငန်းတွေကိုကျွန်တော်ကိုယ်တိုင်မဆောင်ရွက်ပဲနဲ့ CSO ဒီအဖွဲ့ကြီးရဲ့လှုပ်ရှားချက်တွေပဲပါပြရမလို့ဖြစ်နေရလေအခု NLD ရွှေရလက်ထက်မှာတော့ကျွန်တော်ဒီစီးပွားရေးဝန်ကြီးတဲ့ပြီးခဲ့တဲ့ဒီလလနောက်ဆုံးပတ်မှာကြောက်ဖြူကိုလာရဲကြောက်ဖြူသူစီးပွားရေးကိစ္စကိုဆက်လက်ပြီးတော့ဆောင်ရွက်ဖို့ဒေသခံတွေနဲ့ပထမဆုံးလာတွေ့ရပါလေဝင်လိမ့်မြင်တာမှုရှိအောင်ဒေသအသီးသီးကိုသူတို့တွားရပြီးတော့ရှင်းလင်းချက်တွေလုပ်မယ်ဆိုပြီးတော့သူတို့ပြောကြပဲအပြောနဲ့လက်တွေ့အလုပ်ကအဲ့ညီတော့ဒီသခဏကြီးလည်းဘာဖြစ်ဖြစ်လူလူလားလားရှိကြမှာပေါ့။ဘာဖြစ်လို့ဒီဒေသမှာစီးပွားရေးအခွင့်အမ်းကြီးအများကြီးဖန်တီးပေးဖို့လိုပါတယ်
။ကျွန်တော်အဲ့ဒီလွှတ်တော်ကိုကိစ္စကိုကျွန်တော်နည်းနည်းပြောချင်တယ်ပထမလွှတ်တော်စက်တန်းလုံးကလွှတ်တော်ဟာအခုလက်ရှိလွှတ်တော်စက်တန်းတဲ့ပို့ပြီးတော့ထိရောက်မှုရှိခဲ့တယ်ပို့ပြီး efficient ဖြစ်တယ်ဆိုပြီးတော့ချိုးဆုံးသက်ချက်ကိုကျွန်တော်တွေ့ရပါတယ်။အဲ့ဒီကိစ္စကိုဥပရှင်ဘယ်လိုပြောလို့ပါလဲ။ဒီလိုကိစ္စမျိုးပထမလွှတ်တော်စက်တန်းမှာလုံးကဆိုရင်တော့ပို့ပြီးထိထိရောက်ရောက်ဆွေးနွေးတင်ပြနိုင်ခွင့်ရှိခဲ့ပါသလား။
ကြည့်တီအရဆွေးနွေးတင်ပြနိုင်ခွင့်ရှိရတယ်လေအများကြီးပေါ့လေလွတ်တော်ဥပဒေပြုရေးကိစ္စမှာတော်တော်အကောင်းမောင်းတန်နဲ့လုံနိုင်ကင်နိုင်ခဲ့တာကြီးရှိပါရဲ့အဆိုကြီးမှလည်းတော်တော်လေးတည့်တည့်ကြွကြွနဲ့ဆွေးနွေးအတည်ပြုနိုင်ခဲ့ကြရေးရှိပါရဲ့ဒါပေမဲ့တနိုင်ငံလုံးမှာဖြစ်ပျက်နေတဲ့လိုအပ်ချက်တွေအကုန်လုံးကိုလွှမ်းခြုံနိုင်ခဲ့တာမှမရှိပဲအဲ့လိုလွှမ်းခြုံမှုမရှိနိုင်ခဲ့တဲ့ချိန်မှာကျွန်တော်ဒေသကအထူးစီးပွားရေးဆောင်လုပ်ငန်းတွေပါပါတယ်
ဆိုတော့အခုလွတ်တော်တက်တမ်းမှာရောအဲ့ဒါပူဆူလာအဲ့တိုင်းပဲ
အခုလွတ်တော်တက်တမ်းမှာကျွန်တော်ကြောက်ဖို့သူစည်းပွားရေးစုံကိစ္စနဲ့ပတ်သက်ပြီးတော့လွတ်တော်ကိုမေးခွန်းကျွန်တော်တင်ထားတာရှိပါရဲ့။ဟောလွတ်တော်ကတစ်ဆင့်အစိုးရအဖွဲ့ကိုပေါ့လေသူတို့ရဲ့တရားဝင်ဖြေကြမဲ့အဖြေကြီးကိုကျွန်တော်မသိရသေးပါဘူး။ကျွန်တော်ကိုယ်တိုင်လည်းမေးခွန်းတင်ထားတာရှိပါရဲ့။ပြည်တော်စီဝန်ကြီးနဲ့တွေ့လို့လည်းဝန်ကြီးကျွန်တော်မေးခွန်းတင်ထားတာရှိရဲ့။ဘယ်တော့ဖြေမလဲလို့တော့မေးလိုက်သေးတယ်။ဒီကတော့ဘာမှပြန်မပြောခဲ့ပါဘူး
။ဆိုတော့ဒီအစိုးရလက်ထက်မှာလုပ်လာမယ်အဲ့ဒီအထူးစည်းပွားရေးစုံဝန်ကြီးကိုယ်တိုင်လာပြီးတော့ဒေသခံတွေနဲ့တွေ့တယ်အတက်စရာအစာပြုတ်မှုလေးတွေ့ရတယ်ဆိုပါဆိုပြဆိုတော့အဲ့ဒီကိစ္စနဲ့ပတ်သက်လို့ကောဒေသခံတွေကအတက်ကြပါလားဥပရှင်မြင်သူတို့ဒေသခံတွေကလည်းပဲအကောင့်မြင်မျှော်လင့်နေကြပါလားအဲ့ဒီကိစ္စဖြစ်ထွန်းလာဖို့အတွက်ကို
အဲဝန်ကြီးရောက်တဲ့နေ့မှာကျွန်တော်ကြောက်ဖြူမျိုးကဓမ္မဝတီခမ်းမှမှာဆွေးနွေးကြရတဲ့အချိန်မှာကတော့ဟာတချို့ဒေသခံတွေကဒီလုပ်ငန်းကိုသဘောမတူတဲ့ပြောဆိုမှုတွေတောင်ကျွန်တော်ကြားရပါရဲ့ဘာဖြစ်ဖြစ်ဖြစ်ကျွန်တော်ဒီသားမှာစီးပွားရေးဂျုံတစ်ခုတော့ထူထောင်ပေးဖို့လိုပါတယ်ကျွန်တော်ဒီသားဖွံ့ဖြိုးတိုးတက်မှုကိုဒီလိုပြစ်ထားလို့တော့မရပါဘူးကျွန်တော်မှာကိုကိုတိုင်းလည်းရင်းနှီးမြှုပ်နှံနေရအားမရှိတဲ့အခါကျတော့အားရှိတဲ့နိုင်ငံတနိုင်ငံကကျွန်တော်တို့ချီမှာတဲမှုထူထောင်မှုလုပ်ငန်းတွေကိုမလွဲမသွေလုပ်ပေးဖို့လိုပါတယ်လောလောဆယ်ကတော့ကျွန်တော်တို့ဒီသားမှာတရုတ်ကပဲနေရာယူထားရဲဗမာအစိုးရကလည်းတရုတ်နဲ့ပဲလုပ်ငန်းရှင်တွေကဘူး one by one လို့မှလည်းပါဝင်ဆောင်ရွက်နေရဆိုတော့ဒီလုပ်ငန်းကိုဒီဟုတ်ကုမ္ပဏီရဲ့အကျိုးစီးပွားရဲ့ကျွန်တော်ဒေတာရဲ့အကျိုးစီးပွားရဲ့ဒီကျွန်တော်နိုင်ငံရဲ့အကျိုးစီးပွားကြီးကိုကျွန်တော်လက်ရှိအစိုးရကမျှတအောင်ဘယ်လိုကန့်တွယ်မလဲဆိုတော့အရေးကြီးပါရဲ့ဒေတာခန်ကြီးကတော့နားလည်လို့ပြောတာလည်းရှိမယ်နားမလည်လို့ပြောတာလည်းရှိမယ်နားလည်သည်ဖြစ်စေနားမလည်သည်ဖြစ်စေဒေတာခန်ကြီးရဲ့ပြောတဲ့စကားကြီးကအလကားမဟုတ်ပါဘူးသူတို့ရင်ထဲမှာရှိတဲ့ကံကြေးတွေဖြစ်တဲ့တို့ရောက်ဒီချာနောက်ထောင်ဖို့လဲလိုပါရဲ့နောက်ထောင်ဖို့လဲကျွန်တော်ဝန်ကြီးဒီတော်ကျဝန်ကြီးရောက်လာတော့ကပြောပြလိုက်ပါရဲ့လား
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်တာကကြောက်ဖြူတရုတ်စီးပွားရေးရင်းနှီးမြှုပ်နှံမှုဟာနိုင်ငံတကာမဟာဗျူဟာနဲ့ပတ်သက်နေတယ်အထူးသဖြင့်အိန္ဒိယနိုင်ငံကိုကြောက်ဖြူဘင်္ဂလားဒေ့ရှ်ကစစ်တကောင်တို့စီရီလင်္ကာတို့ဟိုပါကစ္စတန်တို့နဲ့ဆက်ပြီးတော့အိန္ဒိယနိုင်ငံကိုရေချောင်းကဝန်းရံဖို့လုပ်တဲ့တရုတ်ရဲ့မဟာဗျူဟာရှိတယ်ဆိုပြီးတော့လည်းပြောကြပါတယ်။ဒါဆိုရင်နိုင်ငံရဲ့နိုင်ငံခြားဆက်ဆံရေးနဲ့ပတ်သက်လာနိုင်တဲ့ကိစ္စဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ရောလွှတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ဥပရှင်ဘာမြပြောလိုပါလဲဒီ
ဒီတရုတ်ကဒီနေရာမှာစီးပွားရေးမဟာဗျူဟာရ၎င်းစီးရေးမဟာဗျူဟာရ၎င်းသူတို့ချိန်ဆထားတာကြီးတွေ့ဆထားတာကြီးအများကြီးရှိမှာပေါ့ကျွန်တော်တို့ကတော့ဒီနိုင်ငံကြီးရဲ့နိုင်ငံကြီးကစားခွဲမှာအသုံးချခံရတဲ့အချိန်မှာမြေမြုံမသွားပဲနဲ့ကျွန်တော်တို့ဒေသစီးပွားရေးဖွံ့ဖြိုးမှုဖြစ်စီဖို့အတွက်ရဲ့ဒီစီးပွားရေးလုပ်ငန်းတွေမှာကျွန်တော်တို့ဒေသကလူတွေအလောက်ကန်ခွင်းလန်းရဖို့ရဲ့ဒီဒေသကပညာရေးကျမ်းမာရေးလူမှုရေးနှမဆက်သွေးရေးဒီတိုးတက်ဖွံ့ဖြိုးမှုလုပ်ငန်းတွေကိုလည်းကျွန်တော်တို့ကဘလောက်ထိပူးပေါင်းပါဝင်ဆောင်ရွက်နိုင်မလဲဆိုတဲ့အခွင့်အလမ်းတွေကိုနိုင်ငံတော်အစိုးရကဘယ်လိုစီစဉ်ဆောင်ရွက်ပြီးတော့ကျွန်တော်တို့လည်းဘယ်လိုလက်တွဲပြီးတော့အလုပ်လုပ်မလဲဆိုတာဒီကိုကျွန်တော်သိချင်တာပါရဲ့
ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါခင်ဗျာအခုတော့သူယုံကြည်ရာကဏ္ဍအလှည့်ရောက်လာပါပြီခုတစ်ပတ်မှာတော့ကိုဇော်မြာလင်းရဲ့ယုံကြည်ရာတွေကိုနားဆင်ရပါမယ်မမိုးဖြူစီစဉ်တင်ဆက်ထားတာပါ
ကျွန်တော်ရဲ့အကြောင်းအရာကတော့မာပြည်ရဲ့အနာဂတ်အရေးနဲ့တိုင်းသားတွေရဲ့ခံကန္တာပဲဖြစ်ပါတယ်။အဓိကဘာလဲဆိုတော့ကျွန်တော်တိုင်းသားတွေရဲ့တန်းတူညီမျှရေးပဲဖြစ်ပါတယ်။မြန်မာပြည်ရဲ့တိုင်းသားအရေးဟာဒီမိုကရေစီအရေးချက်ကိုပို့ပြီးတော့အခြေခံကျတယ်လို့ကျွန်တော်ယုံကြည်ပါတယ်။ဒီမိုကရေစီအရေးဟာအရေးမကြီးဘူးလို့ကျွန်တော်မဆိုပါဘူး။ဒါပေမဲ့မတူညီတဲ့တိုင်းသားတွေအတူတကွနေထိုင်တဲ့မြန်မာပြည်လိုနိုင်ငံမျိုးမှာဒီသမိုင်းကိုကြံကြည့်မယ်ဆိုရင်တိုင်းသားတွေရဲ့ကံကနဟာချက်ချာကြတဲ့နေရာကနေပါဝင်ပါတယ်။တိုင်းသားဒေသတွေမှာဖြစ်ပေါ်နေခဲ့တဲ့စစ်ပွဲတွေကိုအကြောင်းပြပြီးတော့စစ်သက်အင်အားကိုတိုးကျဖို့အခွင့်အရေးကျပါတယ်။ဟောပြည်ထောင်မပြိုကွေးဆိုတဲ့မူလို့အကျပြီးတော့စစ်သက်ရဲ့အင်အားကိုတစ်ဆင့်ချင်းတစ်ဆင့်ချင်းတိုးချပြီးတော့တိုင်းငယ်လုံးကိုစစ်ကြုံပြုခဲ့ပါတယ်။ဒါသာဟုတ်ပြလေဆိုတော့မြန်မာပြည်ရဲ့တိုင်းသားအရေးဟာအခြေခံကျတဲ့ရေဆိုင်ဖြည့်ရှင်းရမယ့်ပြဿနာတွေအဲမှာနံပါတ်၁နေရာမှာရှိတဲ့အကြောင်းအရာဖြစ်တယ်ဆိုတာကိုကြားပါဒီမြန်မာပြည်မှာနေထိုင်တဲ့တိုင်းသားလူမျိုးတွေကြီးမြေဆိုလို့ရှိရင်ဘယ်လိုလဲဒီထောင်စုမြန်မာပြည်ရဲ့အစိတ်အပိုင်းတစ်ခုအနေနဲ့ဒီကုန်းယူဝင့်ကျော်တော်ကျော်ဆိုတာခံစားတာမတွေ့ကြရပါဘူးသူတို့ရဲ့အတီးတီးတော့တိုင်းသားလူမျိုးစုအဖြစ်အနေနဲ့သာဂုဏ်ယူတတ်ကြတယ်ပြောဆိုတတ်ကြတာကိုတွေ့ရပါတယ်မတူညီတဲ့တိုင်းသားပေါင်းစုံနေထိုင်တဲ့မြန်မာပြည်လိုနိုင်ငံမျိုးမှာအကုန်လုံးကပါဝင်ပတ်သက်ပြီးတော့ဂုဏ်ယူနိုင်တဲ့အမျိုးသားရေးလက္ခဏာတည်းရဲ့မရှိဘဲနဲ့ကျွန်တော်တို့လိုချင်တဲ့ဒီမိုကရေစီပန်းတိုင်းဖွံ့ဖြိုးရေးပန်းတိုင်းကိုရောက်နိုင်မှာမဟုတ်ပါဘူး။တိုင်းသားအကုန်လုံးဟာဗမာပြည်ကြီးဖွံ့ဖြိုးတိုးတက်တာကိုမြင်ချင်ကြပါတယ်။ဗမာပြည်ကြီးဟာတခြားအင်းင်းချင်းနိုင်ငံတွေနဲ့ရင်ပေါင်တန်းပြီးတော့ကမ္ဘာအလီမှာဂုဏ်ယူဝင့်ကျော်စွာရပ်တည်နိုင်တာကိုကျွန်တော်တို့မြင်ချင်ကြပါတယ်။အဲ့တော့လူလုံးချုပ်အနေနဲ့ပြောချင်တာကတော့ဗမာပြည်ရဲ့ခေါင်းဆောင်တိုင်းနော်နိုင်ငံသားတိုင်းတာဝန်ရှိသူအားလုံးဟာတိုင်းပြည်ရဲ့အနာဂတ်အရေးကိုရှေ့ရှုပြီးတော့တိုင်းသားတွေရဲ့အခွင့်အရေးအတွက်ခါဖွင့်ပြီးတော့အစွမ်းကုန်ဆောင်ရွက်ကြပါလို့ပဲကျွန်တော်ပြောချင်ပါတယ်။
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရာကဏ္ဍကိုနားဆင်ခဲ့ရတာပါ။VOA American Tan ကစီစဉ်တွေကိုဆက်ပြီးတင်ဆက်နေပါလေ
American ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြပါတော့မယ်ရှင်
တော်တာရှင်များခင်ဗျာ Brussels မြို့က NATO ဌာနချုပ်အဆောက်အအုံမှာကျင်းပခဲ့တဲ့အခမ်းအနားအတွင်း NATO အဖွဲ့ကြီးရဲ့အမှတ်တရစံတမ်းမိုးထားရာသွေးစည်းညီညွတ်မှုနဲ့လွတ်လပ်ရေးဆိုတဲ့အချက်နှစ်ချက်ကိုမိမောင်းထုတ်ပြသခဲ့ပါတယ်ပထမချက်အနေနဲ့ဘာလင်တိုင်းကြီးရဲ့အစိတ်ပိုင်းဖြစ်ပြီးဖိနှိပ်မှုတွေကြားရကလွတ်မြောက်တဲ့အောင်ပွဲရဲ့အထိမ့်မှတ်ဖြစ်ပါတယ်။နောက်တစ်ချက်ကတော့နယူးယောက်မြို့ 9/11 အကြမ်းဖက်တိုက်ခိုက်ခံရမှုဖြစ်ခြင်းကတွန့်လင်ပျက်စီးသွားခဲ့တဲ့တန်တဲရဲမာကြီးဖြစ်ပြီးအကြမ်းဖက်ဝါဒအပေါ်တွေးစည်းညီညွတ်စွာခုခံတိုက်ခိုက်ခဲ့တဲ့တရကဖြစ်တယ်လို့နေတိုးဖွဲ့ကြီးရဲ့တန်လိတ်ထံပြဋ္ဌာန်းချက်အမှတ်၅ဖြစ်တဲ့အဖွဲ့ဝင်နိုင်ငံတနိုင်ငံရဲ့ကာကွယ်ရေးကိုစုပေါင်းကာကွယ်ဆောင်ရွက်ပေးကြမယ်ဆိုတဲ့အချက်ကို2000ခုနှစ်မှာပထမအဦးဆုံးပြသလိုက်တာလည်းဖြစ်ပါတယ်။ဒီမဟာမိတ်အဖွဲ့ကြီးဟာကမ္ဘာကြီးတစ်ခုလုံးရဲ့ငြိမ်းချမ်းရေးနဲ့အေဂျန်တာယာရေးကိုမြင့်တင်ဆောင်ရွက်ပေးနေတဲ့အဖွဲ့ကြီးဖြစ်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကရောင်းရင်းနေတိုးအဖွဲ့ဝင်နိုင်ငံတွေရဲ့ခေါင်းဆောင်တွေကိုအမှားစကားပြောကြရမှာချီးကျူးပြောဆိုသွားခဲ့ပါတယ်။ NATO ဖွဲ့ကြီးအနေနဲ့အနာဂတ်မှာအကြီးအကျယ်အာရုံစိုက်အလေးထားဆောင်ရွက်ရမှာကတော့အကြမ်းဖက်ဝါဒအပြင်ရုရှားနိုင်ငံရဲ့ချင်းချောက်မှုနဲ့ NATO ရဲ့အရှိတ်အဝါနဲ့တောင်ဘက်ဒေသတခွင်းကနေဆက်တည်ဖြစ်တယ်လို့မစ္စတာထရန့်ကအလေးထားပြောဆိုသွားပါတယ်။မကြခင်ကမန်ချက်စတာနဲ့အင်္ဂလန်နိုင်ငံအတွင်းမှာပြုလုပ်ထားတဲ့တိုက်ခိုက်မှုတွေကကျွန်တို့ရင်ဆိုင်ရမယ့်အကြမ်းဖက်သမားတွေရဲ့အတိုင်းအတာကိုပြသနေတာပဲဖြစ်တယ်။အားလုံးအနေနဲ့ဒီလူသက်သမားတွေရဲ့အစွန်းရောက်သူတွေကိုရှာဖွေတုတ်တင်ခြေမုံပစ်တဲ့နေရာမှာညီညွတ်မှုရှိကြဖို့လိုတယ်လို့တမရဒေါ်နယ်ထရန့်ကပြောဆိုသွားတာပါ။အမေရိကန်ပြည်ထောင်စုဟာလွန်ခဲ့တဲ့၈နှစ်တာကာလအတွင်းတခြား NATO အဖွဲ့ဝင်တိုင်းပြည်တွေစုပေါင်းထားတဲ့ကာကွယ်ရေးအတုံးစစ်ကိုပုံမှန်တုံးဆွဲခဲ့တယ်လို့ကာကွယ်ရေးအတုံးစစ်ကိုထက်ဝင်မှုပြက်ကွက်နေတဲ့ NATO အဖွဲ့ဝင်နိုင်ငံတွေကိုတမရဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ NATO အဆောက်အဦအတွင်းမှာရှိတဲ့အမှတ်တရတင်ကြေတအမှတ်သားတစ်ခုချင်းကဒီမဟာမိတ်အဖွဲ့ကြီးရဲ့အကောင့်နဲ့အစိုးကြားအဆုံးအစမရှိဖြစ်ပေါ်ခဲ့တဲ့တမန်ဝင်တိုက်ပွဲတွေရဲ့အမှတ်သားတွေဖြစ်တယ်လို့တမရကမှတ်ချက်ပြုပြောဆိုသွားပါတယ်။9/11 အဖြစ်ပြကြောင့်တွန့်လင့်နေတဲ့တန်ကြောင်းတွေဟာကျွန်တို့ရဲ့ရှုံးနိမ်ခဲ့မှုတစ်ခုတည်းနဲ့မဟုတ်ပါဘူး။ဘလောက်ကြံ့ညံ့ခံနိုင်စွမ်းရှိတယ်ဆိုတာကိုပါပြတ်တာနေတာပါ။ကြိုးစားရုန်းကန်အားပေးခဲ့မှုစွမ်းဆောင်နိုင်တဲ့ခွန်အားခိုင်မာတဲ့ဆုံးဖြတ်ချက်စတာတွေအားလုံးကိုတစ်ခုတည်းအတူတကွဖြစ်အောင်ပေါင်းစည်းခဲ့ကြတာဖြစ်ပါတယ်။တမရကအမေရိကန်ပြည်ထောင်စုရဲ့တန်ဋိဌာန်အပိုက်၅ဖြစ်တဲ့ကျွန်တို့ဟာကြဆုံသွားသူတွေကိုဘယ်တော့မှမမေ့ပါဘူး။ကျွန်တို့ဟာကျွန်တို့ဘက်ကယက်တီခဲ့ကြတဲ့မိတ်ဆွေတွေကိုဘယ်တော့မှကြောခိုင်းစွန့်ခွာသွားမှာမဟုတ်ပါဘူး။နောက်ပြီးကျွန်တို့ဟာလုံခြုံမှုအပြည့်ရသည့်အထိငြင်းညမ်းပြီးတော့တာယာဝါပြောမှုရရှိသည့်အထိအကြမ်းဖက်ဝါဒသမားတွေကိုတက်ခိုက်ထိမုံမယ်ဆိုတဲ့တန်ဋိဌာန်ကိုဘယ်တော့မှစွန့်လွတ်မယ်မဟုတ်ဘူးဆိုတာကိုတမရကအထူးပြုပြောဆိုသွားကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ။
အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေတာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းသိစေရပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ပြောပြမှာဖြစ်ပါတယ
်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတွက်ကနေဒါနိုင်ငံကဒေါ်လာ800,000ကျော်ထောက်ပံ့မဲ့အစီအစဉ်ကိုနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့မနေ့ဇွန်လ9ရက်နေ့ကတွေ့ဆုံပြီးမှကနေဒါဝန်ကြီးချုပ် Justin Trudeau ကကြေညာခဲ့ပါတယ်။ဒေါက်အောင်ဆန်းစုကြည်ဟာကနေဒါဝန်ကြီးချုပ်အပြင်ကနေဒါဘီရင်ကန်ချုပ်လွှတ်တော်ကောင်းဆောင်တွေနဲ့ဗိုလ်ထုနဲ့အစိုးရဘက်ကတွေ့ဆုံခဲ့တယ်လို့ပဲညနေပိုင်းမှာတော့အော်တိုဝါမြို့မှာရှိနေကြတဲ့မြန်မာမိသားစုအတိုင်းအဝိုင်းနဲ့လည်းတွေ့ဆုံခဲ့ပါတယ်။မြောက်ကိုရီးယားကမြေပြင်ကနေတင်မောကိုပစ်တဲ့ဒုံးကျည်ကိုဆန်းသက်ပြစ်လွတ်လိုက်ကြောင်းတောင်ကိုရီးယားစစ်တပ်ကပြောပါတယ်။ဂျာတာပရီနေမနဲ့အစိုးရဘက်ကတိုင်းပြည်အရှေ့ပိုင်းဝါဆန်မြို့ကနေဒုံးကျည်တချို့ကိုပြစ်လွတ်လိုက်တာလို့တောင်ကိုရီးယားပူးတွဲစီအူစီချုပ်များရဲ့အကြီးအကဲကပြောပါတယ်။တခြားအသေးစိတ်အချက်အလက်တွေတော့ထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး။ဒါဟာမြောက်ကိုရီးယားအနေနဲ့တလအတွင်း၄ချိန်မြောက်ဒုံးကျည်ဆန်းသက်ပြစ်လွတ်ခြင်းဖြစ်ပြီးကုလသမဂ္ဂလူညွန့်ရေးကောင်စီကပြီးခဲ့တဲ့သတင်းပတ်အတွင်းမြောက်ကိုရီးယားပေါ်ပိတ်ဆို့အရေးယူမှုအသစ်တွေထပ်မံချမှတ်အပြီးမှာအခုလိုဆန်းသက်ပြစ်လွတ်တာလည်းဖြစ်ပါတယ်။အခုဆန်းသက်ပြစ်လွတ်မှုမတိုင်ခင်နောက်ဆုံးပြစ်လွတ်ခဲ့တဲ့ဆန်းသက်ပြစ်လွတ်မှုတွေကတော့ပက်ထိန်တပ်ဒုံးကျည်တွေဖြစ်တယ်လို့ဆိုပါတယ်။မြောက်ကိုရီးယားကနျူကလ িয়ার လက်နက်တင်ဆောင်နိုင်ပြီးအမေရိကန်ကျွမ်းမကြီးကိုရောက်နိုင်တဲ့ဒုံးကျည်တိဆောက်နိုင်အောင်စူးစမ်းလှုပ်ဆောင်နေပုံရပါတယ်။မြောက်ကိုရီးယားရဲ့အဓိကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার တိဆောက်ရေးအစီအစဉ်တွေထိန်းချုပ်ရေးလှုပ်ဆောင်ပေးဖို့သမ္မတဒေါ်နယ်ထရန့်အစိုးရကလိုလားနေတာဖြစ်ပါတယ်။တနင်္လာနေ့တိုင်းမြေမျိုးကနေရန်ကုန်ကိုဥတီပြန်တက်နေတဲ့တပ်မတော်ပိုင်း18လေးရင်ဒဇင်းပြက်ကြပျောက်ဆုံးနေစေဖြစ်ပြီးအဲ့ဒီလေးရင်ပေါ်မှာစစ်ဖက်အရာရှိတွေလိုက်ပါခဲ့တယ်လို့တပ်မတော်ကသတင်းထုတ်ပြန်ပါတယ်။ရှာဖွေကယ်ဆယ်မှုလုပ်ငန်းတွေကိုလည်းဆက်လက်လှုပ်ဆောင်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။သမ္မတပါဝင်အစိုးရအဖွဲ့တွင်လက်ရှိတာဝန်ထမ်းဆောင်နေသူတွေရောအရင်ကတာဝန်ထမ်းဆောင်ခဲ့သူတွေအပေါ်ပြုလုပ်နေတဲ့စုံစမ်းစစ်ဆေးမှုတွေအတွက်သူ့အပေါ်တည်ဆောက်ခံဖို့အင်ဂျီရောမှာတွေ့ဆုံစဉ်သမ္မတဒေါ်နယ်ထရန့်ကသူ့ကိုတောင်းဆိုခဲ့တဲ့အကြောင်းဒီကနေ့ကြာသပတေးနေ့အထက်လွှတ်တော်ထောင်လိုင်းရေးကော်မတီမှာထွက်ဆိုတဲ့အခါ FBI ပြည်ထောင်စုစုံစမ်းစစ်ဆေးဘူရိုအကြီးအကဲဟောင်း James Comey ကထွက်ဆိုဖို့ရှိနေပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုကျော်အောင်လင်းဖြစ်ပြီးအတန်လှွင့်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ကြာသာပတင်းနေ့မနေ့ကင်း VOA အစီအစဉ်တွေကိုမနေ့6နာရီနေ့9နာရီအထိလိုင်းနိုမီတာ32 40 48 50တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်တော်ရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
Thank you.
This program has come to you from the Voice of America, Washington.